Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်နိုဝင်ဘာလ16ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေစတင်နေပါပြီကျွန်တော်တို့ရဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook YouTube Website စာမျက်နှာတွေကပါအခုပဲတိုက်ရိုက်ထုတ်လွှင့်နေတာပါကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
စီမွေးရေးပူပေါင်းဆောင်ရွက်ဖို့အတွက်ထိုင်ဝမ်ကိုယ်စားလှယ်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်တို့ဆွေးနွေးခဲ့ကြပါတယ်ယူကရိန်းရေးနဲ့ပတ်သက်လို့တော့ဂျာမန်ဝန်ကြီးချုပ်နဲ့ရုရှားသမ္မတပူတင်တို့ဆွေးနွေးခဲ့ပါတယ်။အစ္စရေးလ်ရဲ့အပြစ်ခတ်ရေးဆွဲရေးမှာလေဗနွန်ရဲ့ဆုံးဖြတ်ချက်မှန်သမျှထောက်ခံမယ်လို့အီရန်ကပြောဆိုလိုက်ပါတယ်
။အဲလိုမျိုးထိတန်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ဂါဇာစစ်ပွဲကြောင့်အနောက်ဘက်ကမ်းဒေသကလူတွေစီးပွားရေးကျုံလာတဲ့အကြောင်းတခါဘာလင်မြို့တော်မှာစစ်အခြေစိုက်စခန်းတွေတိစောက်တာကိုရုရှားကကန့်ကွက်တဲ့အကြောင်းနဲ့ကမ္ဘာမီဒီယာတွေမှာပြောနေကြတဲ့မြန်မာပြည်အကြောင်းကိုလည်းတင်ပြဖို့ရှိသလိုပတ်စင်ကန္နာတွေအဖြစ်အမျိုးသမီးကန္နာသုတဆလင်အမေရိကန်တခွင်နဲ့သိပ္ပံနည်းပညာကန္နာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငင်းညိုင်းအေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
စနေနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမှုရှိနေချိန်မှာပဲတရုတ်သမ္မတရှီချင်းဖင်ဟာကမ္ဘာလုံးဆိုင်ရာစီးပွားရေးစနစ်ကျိုးရှိရှိကောင်းမွန်စွာလက်ပတ်နိုင်မှုအတွက်တကူတော်တစ်ဖက်သက်ဝါဒနဲ့ကိုကျိုးစည်းဝါးကာဝေးဝါဒတွေကိုပယ်ချဖို့လိုအပ်ကြောင်းတောက်ကြနေမှာပြောလိုက်ပါတယ်။ပေရူးနိုင်ငံလီမာမြို့တော်မှာကျင်းပတဲ့အာရှပစိဖိတ်စည်းဝါးရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးအစည်းအဝေးတွင်ကိုကျိုးစည်းဝါးကာဝေးဝါဒပေါ်ဝေဖန်လိုက်တဲ့ CS ကားတွေဟာ American သမ္မတအဖြစ်တကြော့ပြန်လာတော့မဲ့ Donald Trump နဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့ဘလို့ရက်တည်မလဲဆိုတာပေါ်အကျိုးသုံးသက်ချက်ပေးတာလို့လည်းရှုမြင်ကြပါတယ်။ Trump ကတရုတ်သွင်းကုန်တွေပေါ်အခွန်60ခန်းလုံးစီးကျက်မယ်လို့ကတိပြုထားတာပါ။ဒါပေမဲ့တရုတ်အစိုးရနဲ့ကုမ္ပဏီတွေကတော့ထရန့်ရဲ့ကိုကျိုးစီဝါကာဝေးမူဝါဒတွေကဥရောပနဲ့အာရှကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကိုလည်းထိခိုက်နိုင်တယ်လို့မျှော်လင့်နေကြတာပါ။လက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မဟာမိတ်နိုင်ငံတွေဖြစ်တဲ့တောင်ကိုရီးယားသမ္မတယိုဆေယိုဂျပန်ဝန်ကြီးချုပ်ရှီကဲရုအီရှိဘာရိုနဲ့တောက်ကြနေမှာတွေ့ဆုံပြီးမှတရုတ်ခေါင်းဆောင်နဲ့စနေနေ့မှာတွေ့ဆုံမှာပါ။သမ္မတဘိုင်ဒန်ကရွေးကောက်ခံသမ္မတထရန့်ကိုအာဏာလွှဲပြောင်းပေးချိန်မှာထိတ်တန့်စိုးရိမ်စရာကိစ္စကတော့တရုတ်နဲ့ပြိုင်ဆိုင်မှုဖြစ်တယ်လို့အင်ပီရိုအမျိုးသားလူမျိုးရေးအကြံပေးဂျိတ်ဆူလဘန်ကလည်းပြောထားပါဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့စနေနေ့မှာတွေ့ဆုံပွဲမှာတိုင်ခင်အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်တနိုင်ငံနဲ့မူဝါဒကိုလေးစားလိုက်နာဖို့ထိုင်ဝမ်သမ္မတရဲ့ Pacific ဒေသတွင်းခီးစဉ်မှာအမေရိကန်ကိုခီးတစ်ထောက်နားခွင့်မပြုဖို့နဲ့တရုတ်အမေရိကန်ဆက်ဆံရေးကောင်းမွန်ခိုင်မာစေရေးတောင်းဆိုကြောင်းတရုတ်နိုင်ငံရဲ့ဌာနပြောရေးဆိုခွင့်ရှိသူကတောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်။ဒါဟာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအာရှပစိဖိတ်စီးပွားရေးပေါင်းဆောင်မှု APEC ထိပ်သီးအစည်းအဝေးမှာတိုင်ခင်ထိုင်ဝမ်ကိုယ်စားလှယ်လင်းချီအိုင်နဲ့တွေ့ဆုံပြီးမှတရုတ်ဘက်ကအခုလိုသတိပေးတာပါ။ကြိုတင်တရားဝင်ထုတ်ပြန်ကြေညာထားခြင်းမရှိတဲ့ကြေသပတေးနေ့ကဝန်ကြီးဘလင်ကင်ရဲ့တွေ့ဆုံမှုကမိနစ်20လောက်ကြာပြီးတော့ထိုင်ဝမ်နဲ့စီးပွားရေးပေါင်းဆောင်မှုနဲ့ပွင့်လင်းတကြွငြိမ်းချမ်းတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ပေါ်ရေးဘုံတူညီမျှဝေတဲ့ဂရိကဝတ်တွေအကြောင်းအတိအကထားဆွေးနွေးခဲ့တယ်လို့ဘလင်ကင်ကလူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်။ထိုင်ဝမ်ရဲ့ထုတ်ပြန်ချက်ထက်မှာတော့အမေရိကန်ထိုင်ဝမ်မိတ်ဖက်ဆက်ဆံရေးကိုအားကောင်းစေဖို့နဲ့ဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်မဟာဗျူဟာတွေကိုဆွေးနွေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရှူစ်ဟာယူကရိန်းအရေးနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်နဲ့တောက်ချာနေကဆွေးနွေးခဲ့ကြပါတယ်။ရုရှားရဲ့ယူကရိန်းချုပ်ချုပ်စစ်စတင်ပြီးနှစ်နှစ်နီးပါးအတွင်းမှာအနောက်နိုင်ငံတွေနဲ့အင်အားကြီးနိုင်ငံတစ်ခုရဲ့ခေါင်းဆောင်တစ်ယောက်ဟာရုရှားခေါင်းဆောင်ပူတင်နဲ့ပထမဆုံးချိန်ဆက်သွယ်စကားပြောတာပါ။ယူကရိန်းနဲ့ဆက်ဆက်ညှိနှိုင်းမှုတွေလမ်းဖွင့်မှုပူတင်ကိုတောင်းဆိုခဲ့တယ်လို့ဂျာမနီဝန်ကြီးချုပ်ယွန်းကသတင်းထုတ်ပြန်ပါတယ်။တရားမျှတပြီးရေရှည်တည်တဲ့ငြိမ်းချမ်းရေးအတွက်လမ်းဖွင့်ပေးနိုင်ဖို့ပူတင်အနေနဲ့ယူကရိန်းနဲ့ဆွေးနွေးဖို့တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ပူတင်ကတော့အနောက်နိုင်ငံတွေရဲ့စစ်ရေးမဟာမိတ်အဖွဲ့ဖြစ်တဲ့ NATO အဖွဲ့ဝင်ဖြစ်ယူကရိန်းရဲ့ကြိုးစားချက်တွေရပ်တန့်မှုအပါအဝင်ရုရှားရဲ့နယ်မြေပိုင်ဆိုင်မှုနဲ့လုံခြုံရေးတောင်းဆိုချက်တွေကိုအတိမတ်ပြုရမယ်လို့တုံ့ပြန်ပါတယ်။ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီကလည်းဒီဖုန်းခေါ်ဆိုမှုဟာမဟာမိတ်နိုင်ငံတွေရဲ့ရုရှားကိုပစ်ပယ်ထားတဲ့လုပ်ရက်ကိုပြက်ပြယ်စေတဲ့အပြင်ယူကရိန်းစစ်ပွဲကိုတရားမျှတမှုရှိရှိငင်းငင်းချင်းချင်းအဆုံးသတ်နိုင်မှုလှုပ်ဆောင်ချက်တွေကိုအားနည်းစေခဲ့တယ်လို့ဝေဖန်ပါတယ်။မကောင်းတဲ့ကပ်ပေးတွေရဲ့အစလို့ညှဉ်းဆိုကြတဲ့ရှေးဟောင်းဂရိဒဏ္ဍာရီတစ်ခုကိုယူကရိန်းခေါင်းဆောင်ကကိုးကားပြီးပန်ဒိုရာသစ်တာကိုသွားဖွင့်လိုက်တယ်လို့ပဲလို့ပြစ်တင်ပါတယ်။ရုရှားဟာကောင်းမွန်တဲ့စိတ်စေတနာနဲ့စစ်ဆင်ညှိနှိုင်းပြီးစစ်ပွဲကိုအဆုံးသတ်ဖို့အသင့်မဖြစ်သေးကြောင်းနဲ့ယူကရိန်းအနေနဲ့လည်းအနာဂတ်မှာရုရှားရဲ့ထိုးစစ်တွေကိုတားဆီးနိုင်မှုအတွက်အပြစ်ခတ်ရေးဆွဲရေးမလုပ်မီ ခိုင်မာတဲ့လူကြိုးရေးအာမခံချက်ရှိဖို့လိုအပ်ကြောင်းဇလန်စကီကပြောသွားပါတယ်ခင်ဗျာ
case စီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam Jodu Channel 101ဒါမှမဟုတ်လေ Thaicom 6 Jodu Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် View မြန်မာပိုင်းရဲ့စနေမနေ့ခင်းသတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာဣသရေလအဖြစ်ခက်ရစေလေဗနွန်ရဲ့ဆွန့်ဖြတ်ချက်မှန်သမျှကိုအီရန်ကထောက်ခံကြောင်းအီရန်အကြီးအကဲအရာရှိတကူကတောက်ချာနေမှာပြောလိုက်ပါတယ်။ဒါဟာလေဗနွန်ကအီရန်မဟာမိတ်ဟက်စ်ဘိုလာအဖွဲ့နဲ့ဣသရေလအပြည့်ရဖို့အမေရိကန်နဲ့တခြားနိုင်ငံတွေကကြိုးစားနေချိန်မှာပဲအီရန်ကပဋိပက္ခကိုအဆုံးသတ်လို့တဲ့သဘောထားပြသတာဖြစ်ပါတယ်။လေဗနွန်ဆိုင်ရာအမေရိကန်သမ္မတအမေရိကန်သမ္မတလီဆာဂျွန်ဆင်ကဟက်စ်ဘိုလာကိုစားပြုဆွေးနွေးပွဲကိုဥဆောင်နေတဲ့လေဗနွန်လွှတ်တော်ဥက္ကဋ္ဌနီဘိုင်ဘီရီကိုဣသရေလ ဟက်စ်ဘိုလာ ညီညာရေးအစိုးရရဲ့မူကြမ်းတစ်စောင်ပေးပို့ထားတယ်ဆိုတဲ့သတင်းတွေလေဗနွန်တာဝန်ရှိသူတွေနဲ့မီဒီယာမှာဖော်ပြပြီးတရက်အကြာမှာအီရန်အကြံပေးအလီလာရီဂျန်နီရဲ့လေဗနွန်ခီးထွက်လာတာပါအမေရိကန်ဘက်ကတော့ညီညာရေးအစိုးရရဲ့အသေးစိတ်ကိုထုတ်ပြန်ခြင်းမရှိသေးပါဘူးဒီချိန်ထဲမှာပဲဣသရေလ ဟာ ဟက်စ်ဘိုလာ ထိန်းချုပ်ထားတဲ့베이루트မြို့တောင်ပိုင်းစင်တပုန်းဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေ၄ရက်ဆက်ပြုလုပ်နေပါတယ်အီရန်ခေါင်းဆောင်ကြီးအရတ်တိုလာ အလီ ခါမေနီရဲ့အကြီးအကျယ်ပေးပုဂ္ဂိုလ်ဖြစ်တဲ့ရီဂျန်နီရဲ့တောက်ကြံလေးကဘေရွတ်မြို့တော်ခီးစင်မှာတော့ညီညာရေးဆွေးနွေးပွဲကိုဥဆောင်နေတဲ့လွှတ်တော်ဥက္ကဋ္ဌနဲ့တီးခြားတွေ့ဆုံခဲ့တယ်လို့လေဗနွန်ရဲ့အိမ်ဆောင်အစိုးရဝန်ကြီးချုပ်နာချစ်မီကာတီနဲ့လည်းတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအပြီးမှာတော့အီရန်ကလေဗနွန်နဲ့အတူအခြေအနေအရရမှာရပ်တည်မှာဖြစ်ကြောင်းလာရီဂျီနီကသတင်းတောက်တွေကိုပြောခဲ့ပါတယ်ခင်ဗျာ။လေဗနွန်နဲ့ဂါဇာမှာစစ်ပွဲတွေနဲ့အတူအရှေ့လေပိုင်းဒေသတွေတင်းမာမှုတွေဆက်လက်မြန်မာနေချိန်မှာပဲအီရန်ဟာမြို့တော်တေဟရန်ရဲ့ပြတိုက်တစ်ခုမှာတောက်ကြံလေးကသူတို့ရဲ့အစ်မြန်ဒုံးကြီးတွေနဲ့ကာဝေးစနစ်တွေကိုထုတ်ဖော်ပြသလိုက်ပါတယ်။ပယ်ထိန်ဒုံးကြီးတွေဟာအီရန်ကာဝေးခန့်ကန်တာမှာအရေးပါတဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးတော့အော်တိုဘာ1ရက်ကဣသရေလကိုတိုက်ခဲ့မှအုံပြုခဲ့တယ်လို့အော်တိုဘာ26ရက်ကဣသရေလကအီရန်စစ်ကမ်းတွေကိုတုံ့ပြန်တိုက်ခဲ့ရမှလည်းကာဝေးရမှအုံခဲ့ပါတယ်။ဣသရေလတိုက်ခိုက်တုန်းကအီရန်ရဲ့ရေဒါစနစ်နဲ့ရုရှားလုံ S-300 လို့ခေါ်တဲ့လေကြောင်းရန်ကာဝေးစနစ်တွေကိုပစ်မှတ်ထားခဲ့ပြီးတော့အီရန်ရဲ့လေကြောင်းရန်ကာဝေးစွမ်းရည်တွေကိုအားနည်းစေဖို့ရွယ်ခဲ့တာပါ။အမေရိကန်မျိုးသားထောင်လိုင်းရေးညွှန်ကြားမှုချုပ်ရုံးရဲ့အချက်လက်တွေအရဆိုရင်တော့အီရန်ဟာအရှေ့လေပိုင်းဒေသမှာပယ်ထိန်ဒုံးကျည်အရေးအတွက်အများဆုံးပိုင်ဆိုင်ထားတဲ့နိုင်ငံဖြစ်ပါတယ်။အီရန်ကတော့ပယ်ထိန်ဒုံးကျည်တွေဟာကာဝေးရေးမှာအရေးကြီးသလိုအမေရိကန်ဣသရေလနဲ့တခြားအလားအလာရှိတဲ့ဒေသရင်းပစ်မှတ်တွေကိုလက်တုံ့ပြန်တက်ခဲ့ရမှာအရေးပါတယ်လို့ပြောဆိုလို့ရှိပေမဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်နိုင်မှုစ조사နေတဲ့ဆိုတာတွေကိုတော့အမြဲငင်းဆိုလို့ရှိပါတယ်ခင်ဗျာ။မြန်မာပါဝင်ကမ္ဘာတဝမ်းမှာနိုဝင်ဘာ15ရက်တောက်ကြညကတမထက်ပို့ပြီးထူးခြားကြီးမားတောက်ပတဲ့စူပါမူးလို့ခေါ်တဲ့လာဝင်ကြီးကိုတွေ့မြင်ခဲ့ကြပါတယ်။ဒါဟာဒီနှစ်အတွက်နောက်ဆုံးချိန်မြင်ရတဲ့စူပါမူးဖြစ်ပါတယ်။ဒီနှစ်ထဲကုလို့စူပါမူးလာဝင်ကြီးကိုဩဂတ်စ်လထဲမှာတစ်ချိန်အောက်တိုဘာမှာတစ်ချိန်နဲ့နိုဝင်ဘာမှာတစ်ချိန်တွေ့ခဲ့ရပြီးဖြစ်လို့ခုတစ်ချိန်ကဒီနှစ်အတွက်၄ချိန်မြောက်နဲ့နောက်ဆုံးလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့မနေ့ကစူပါမူးလာဝင်ကြီးကိုမြင်ရချိန်ဟာဗုဒ္ဓဘာသာဝင်တွေအတွက်နေတွင်းနှင်းပြက်ဖြစ်တဲ့တစောင်းမုံလာပြီနေလည်းဖြစ်ပါတယ်။တစောင်းမုံလာပြီညကိုစေပေါင်းခတဲ့ညအဖြစ်မှတ်ယူကြပြီးတော့တစောင်းနိုင်မီထုံပွဲတွေနဲ့သခိုးကြီးညပျော်ပွဲရှင်ပွဲတွေစီစီကကကျင်းပလေးရှိတဲ့လာပြီညဖြစ်ပါတယ်။ဘဲဥပုံလမ်းကြောင်းနဲ့ကဘာကိုပတ်နေတဲ့လာကြီးဟာကဘာနဲ့ပိုနီးတဲ့ပလန်းနေရာကိုရောက်လာတဲ့အချိန်မှာလာပြည့်တဲ့အချိန်နဲ့တိုက်ဆိုင်တဲ့အခါမျိုးမှာဆိုရင်ခုလိုမျိုးစူပါမူးလို့တင်စားခေါ်ကြတဲ့အကြီးဆုံးနဲ့အလင်းလက်ဆုံးလာဝင်းကြီးကိုလူတွေကတွေ့မြင်ကြရတာပါ။ခုလိုစူပါမူးလာဝင်းကြီးကိုတော့တစ်နှစ်မှာ3-4ချိန်မြင်တွေ့ရလေရှိပါတယ်။ဒီနှစ်ထက်၄ချိန်ကြုံခဲ့ရတာမှာပြီးခဲ့တဲ့နိုဝင်ဘာလကတွေ့ခဲ့တဲ့စူပါမူးကတော့အတောက်ပါဆုံးနဲ့အကြီးဆုံးဖြစ်ပြီးတော့ကဘာမြေကနေ၃ရက်လောက်တွေ့မြင်ခဲ့ရတာဖြစ်ပါတယ်ခ
င်ဗျာ။မြန်မာပြည်ရဲ့စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုငိမ့်ညိုင်းအေးပြောပြခဲ့တာပါ။VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထင်းမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေမလာခင်အခုအရင်ဆုံးတော့ဂါဇာစစ်ပွဲနောက်ဆက်တွဲအခြေအနေဘာတွေရင်ဆိုင်ရတယ်လဲကြည့်အောင်ပါ။ဂါဇာဒေသတချို့နေရာတွေမှာအငတ်ဘေးစိုက်တော့မဲ့အချိန်မှာပဲဂျော်ဒန်မြစ်အနောက်ဘက်ကန်ကပါလက်စတိုင်းတွေကလည်းဒုက္ခရောက်နေကြပါတယ်။သူတို့ဟာဣသရေလဘက်မှာလဲအလုတ်သွားမလုတ်နိုင်ကြတာကြောင့်အနောက်ဘက်ကန်ဒေသကစီးဝါးရေးတစ်ခုလုံးကျုံသွားပါတယ်။လီရာဂရက်စတိုင်း ရာမာလာမြို့ကနေပေးပို့တဲ့ဒီသတင်းကိုတော့ကိုငင်းညံကတင်ပြမှာပါ။
အော်တိုဘာလ9ရက်ဟာမတ်အကြမ်းဖက်တိုက်ခိုက်မှုမတိုင်ခင်ကဂျော်ဒန်မြစ်နောက်ဖက်ကမ်းနဲ့ဂါဇာကပါလက်စတိုင်းနှစ်သိန်းကျော်ဟာအစ္စရေးဘက်မှအလုတ်သွားလုကြတာဖြစ်ပြီးပါလက်စတိုင်းစီးပွားရေးကိုထောက်ပံ့နေတာပါ။အခုစစ်ဖြစ်နေတာကြောင့်အစ္စရေးကသူတို့ကိုဝင်ခွင့်ပိတ်ထားတာတစ်နှစ်ကျော်နေပြီဖြစ်ပြီးသူတို့အများစုအလုတ်လုတဲ့စောက်လုပ်ရေးလုပ်ငန်းတွေကနေအလုတ်တွေပြုတ်ကုန်ပါတယ်။ရှူကီအယ်နာဂျာဟာဂါဇာကဆေးတုပ်သမားဖြစ်ပြီးစစ်ဖြစ်တဲ့အချိန်မှာအစ္စရေးနိုင်ငံတောင်ပိုင်းကဘီယာရှီဗာမြို့လေးမှာအလုပ်လုပ်နေတာပါအခုအချိန်မှာသူဟာအလုပ်လက်မဲ့ဖြစ်နေပြီးနောက်ဖက်ကမ်းကရာမာလာမြို့မှာတောင်းတင်းနေပါတယ်အစ္စရေးတဲလည်းဝင်လို့မရနေဆက်တွေလည်းပိတ်ထားလို့ဂါဇာကိုလည်းပြန်လို့မရဖြစ်နေတာပါ
စစ်ပွဲမတိုင်ခင်တုန်းကတော့ကျွန်တော်အလုံးမရှိရင်တောင်အေးဆေးနေလို့ရပါတယ်ကျွန်တော်မိသားစုနဲ့အတူတူနေရတယ်ကြောက်စိတ်လည်းမရှိပါဘူးအခုဆိုရင်စီးပွားရေးလည်းမကောင်းပါဘူးကျွန်တော်မိသားစုကျန်းမာရေးလုံခြုံရေးအတွက်ကြောက်နေရပါတယ
်ဂါဇာမှာရှိတဲ့အဆောက်အုံ80ရာခိုင်နှုန်းကပျက်စီးသွားပြီးမြောက်ပိုင်းဂါဇာမှာရှိတဲ့သူ့မိသားစုနေအိမ်လည်းအစ္စရေးတိုက်ခိုက်မှုကြောင့်ပျက်စီးသွားတယ်လို့အယ်နာဂျာကပြောပါတယ်ကံကောင်းတာကသူ့မိသားစုကနေအိမ်မှာရှိမနေခဲ့ပါဘူး။ဂါဇာကစီးပွားရေးလည်းပျက်စီးသွားခဲ့ပြီးဆယ်စုနှစ်တွေနဲ့ချီပြန်တည်ဆောက်ရမယ်လို့ကုလသမဂ္ဂအေဂျင်စီတွေကပြောပါရယ်။နောက်ဖက်ကမ်းကပါလက်စတိုင်းတွေလည်းစီးပွားရေးတိတိတသားထိခိုက်ခဲ့ရပြီးအလုတ်လက်မဲ့နှုန်းက40ရာခိုင်နှုန်းကျော်ရှိနေပါရယ်
။ Here we lost around 10 to 12% of our GDP.
စစ်ပွဲတနည်းအတွက်နောက်ဖက်ကမ်းမှာကျွန်တော်တို့ GDP 10ကနေ12ရာခိုင်နှုန်းလောက်ဆုံးရှုံးသွားပါရယ်။အခုဆိုရင်အလုံးလက်မဲ့ကလည်း30%လောက်တိုးလာပါတယ်။ဆင်းရဲမွဲတည်မှုလည်းတိုးလာပြီးတော့အခုဆိုရင်အနောက်ဘက်ကမှဆင်းရဲမွဲတည်မှုက45ရာခိုင်နှုန်းရှိပါတယ
်။အနောက်ဘက်ကစီးပွားရေးလုပ်ငန်းအများစုဟာပိတ်ထားရသလိုလူတွေလည်းအများကြီးလျှော့ပြီးလုပ်နေရပါတယ်။သူကလေးတွေကျွေးနိုင်ဖို့တောင်မနှဲလုပ်နေရတယ်လို့ဗဘဲလုပ်ငန်းလုပ်ကိုင်တဲ့ Ravi Felipe ကပြောပါတယ်။သူ့အလုပ်ဖြစ်တဲ့တန်စကားနဲ့ရင်းပေါက်အလားစင်တန်ပန်းတွေကိုထုတ်လုပ်တာ90ရာခိုင်နှုန်းကျဆင်းသွားပြီးလူတွေကအစားအသောက်အတွက်ပဲငွေကိုစုထားကြတယ်လို့ပြောပါတယ်။ကားပြင်လုပ်ငန်းလုပ်ကိုင်တဲ့ခလီအဘူအိုင်ယတ်ကလည်းအခုလိုပြောပါတယ်
။ဝင်းနမအာရှလရတ်ဘီဂျေပတယာနီ
လူတွေကအလုံးမလုံးကြတော့ပါဘူး။ပတ်စံ100လောက်ရှိရင်အစားအသောက်ဝယ်ဖို့စုထားကြနေပါတယ်။ဆက်မှုလုပ်ငန်းတွေရှိရာလာပြီးတော့တကားဝယ်တာကားပြင်တာမျိုးတွေလည်းမလုံးကြတော့ပါဘူး
။ Yani fish khazine fish rasin
လက်ရှိအနောက်ဖက်ကမ်းကအခြေအနေဟာသူတို့ကြုံဘူးသမျှထဲမှာအခက်အခဲဆုံးပဲလို့ဒေသခံတွေကပြောပါတယ်။ဂါဇာကစစ်ပွဲအများဆုံးပြီးဆုံးသွားတဲ့အခါသူတို့အနေနဲ့အစ္စရေးမှာအလုပ်ပြန်လုပ်နိုင်ပြီးစီးပွားရေးပြန်ကောင်းလာဖို့အတွက်ညှော်လင့်နေပါတယ်ခင်ဗျာ
။ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။ကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေပြောနေကြသလဲဆိုတဲ့ဦးကျော်စန္ဒာရဲ့ပြောပြချက်တွေကြားကျင်နေကြပြီပေါ့နော်။ခဏနေကြားရမှာပါ။အခုတော့ဗာလင်မြို့တော်မှာစစ်အခြေစိုက်စခန်းသစ်ထူထောင်တာကိုရုရှားကန့်ကွက်တဲ့ Polygraph တင်ပြပါမယ်။ဂျာမနီအရှိချမ်းရေဒတ်စခန်းသစ်ဖွင့်တာဟာအရင်တုန်းကချုပ်ဆိုထားတဲ့စာချုပ်ကိုချိုးဖောက်လိုက်တာဖြစ်တယ်လို့ရုရှားဘက်ကပြောပါတယ်။ဒီစာချုပ်မှာကစစ်အခြေစိုက်စခန်းမဖွင့်ရသေးဘူးမပြောထားပါဘူး။အသေးစိတ်ကိုတော့အချက်လက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာမအေးတန်တာကြောင့်တင်ဆက်တာပါလေ။
ဂျာမနီမျိုးမှာစစ်အခြေစိုက်စခန်းသစ်တိစောက်တာနဲ့ပတ်သက်ပြီးတော့ကန့်ကွက်ဖို့အော်တိုဝါလာ22ရက်နေ့မှာရုရှားနိုင်ငံသားရဲ့ဝင်ကြီးဌာနကမော်စကိုမြို့တော်မှာရှိတဲ့ဂျာမန်တမ်မတ်ကိုဆင့်ခေါ်ခဲ့ပါတယ်။ဂျာမနီမြောက်ပိုင်းဘော်တစ်ပင်လယ်ကမ်းခြေကရော့စတော့ခ်မြို့မှာအော်တိုဝါလာ22ရက်နေ့ကရေတပ်ဌာနချုပ်စတင်ဖွင့်လှစ်လိုက်တာပါ။ဒီစစ်အခြေစိုက်စခန်းတည်ထောင်တာဟာဒုတိယကမ္ဘာစစ်မဖြစ်ခင်ကနာဆီဂျာမနီရဲ့စစ်အင်အားတိုးချဲ့မှုနဲ့တူတယ်လို့ရုရှားကနှိုင်းယှဉ်ပြောပြီးတော့ကန့်တတ်ထားတဲ့စစ်အေခေသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ဆွဆွဲသွားပါတယ်။ဂျာမနီအစိုးရကဥဆောင်ပြီးတော့ဂျာမနီအရှိချမ်းရော့စတော့မြို့ကရေတပ်စခန်းမှာနေဒိုဒေတာဆိုင်ရာရေတပ်ဌာနချုပ်သွားပြီးတော့ဖွင့်လှစ်လိုက်တာဟာဂျာမနီပေါင်းစည်း 2+4 သဘောတူညီချက်အခန်းကအပိုက်၃ကိုဆွဆွကြော်ရချိုးဖောက်တာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်မှာကအရင်အရှိဂျာမနီနယ်မြေမှာနိုင်ငံသားတပ်ဖွဲ့တွေအခြေမဆိုင်ရဘူးတပ်ဖွဲ့တွေဖျက်မချရဘူးလို့သတ်မှတ်ထားပါတယ်လို့ရုရှားကပြောပါတယ်ဒါအထင်မြင်မှအောင်လုပ်တာပါအဲ့ဒီသဘောတူညီချက်အခန်းကအပိုက်၃မှာကနိုင်ငံသားတပ်ဖွဲ့တွေအမှုမျိုးလက်နဲ့ဒါမှမဟုတ်သူတို့ကိုတင်ဆောင်ထားတဲ့ရင်တွေနဲ့အရှိချောင်ကြီးမှာအခြေမဆိုင်ရအောင်တက်မချရအောင်လို့ပြောထားတာပါ damai akan caw maro, jalan pasi bi jamni ha, bermahamet pueri mamasu, pawai ngunci de. Elo pawai bi, boga akan tercetui, tayamu mishiro lu pobjat hawari. Jamni ini le mahamet pueri ini le, yuame tawai ngu uzabi lu sangyame lu jodharawa. Rostov Muga, Yedet Tanajoha, Jame Bojo Jit Usane, Jame Muda Yedet Tanajo Psepari. Ama Adika Apin, Jame Depo Winnewe, Dawin Ulepa Mapsipiro, the Tani Dopo and Nanganiga, Ya Shiri Lero, Shinimawa. Tinayam also Bawinet, Bolted Tanajo deha. Nido Dre Long and Dawini, Tansan in a Swanny Shivarillo, Nido Bioy Sogun Shidu, Alo Abraham Sanga, Bioygo Piawari. Jamni Pansi 2+4 the Waltuni Jaya. Jamni Ha Chocha Anna Pai Nayan Psipiro. Do ye name your ma? Do ye sit a go? Don't get the lot, don't I win? She a little less suvari. Russia, Ukraine, Jujo Sepoja. Nido Puerga, Baltic Dama Se and Domiara Psite Lule, Abraham Sanga Piavari. Baltic Billene Tizanide, Nido Pue, Estonia, Latvia, Lithuania, Nayanria. Russia and Yego, I told the pink candy and nine and rip in it, and young are shooting Tawarishin.
Tilumu, Mamma, Matijare, John Yar in a Patabi, a chill and a deep you teaching it, so you know, view a polygraph website Samina, polygraph.info. ตั้วยกပြီးတော့ကြည့်ရှုနိုင်ပါတယ်ခင်ဗျာ
China, India, or Belo, the water, the lesser, Jangarib Chapare. Ajama Patmouth of Jobial Rejangaro, Balkanization to Pakistanization, China risks in Myanmar. Balkan Bunzamadi, Pakistan Bunzandu, Myanmar and Yima, Deuga Sunzani, Jins Rejonsine, Yun San Yidahare, some of it Chapare, Yun Sanga, American Bidonzu Stim Century, now where Deuyi and Yunjai Mu Chapare, Disama Rodu, Yarima Yidahara Chapakna. ကျွန်တော်ဆက်တဲ့အနာသိမ့်ပြီးတဲ့နောက်တရုတ်ဟာစစ်ကောင်စီကိုလက်ရှိအုပ်ချုပ်နေသူဒီဖက်တိုဖြစ်သက်မှတ်ပြီးတရုတ်အစိုးရလိုမဆက်ဆံခဲ့ဘူးဒီသဘောထားဟာတရုတ်မီးစိမ်းပြတဲ့တစိမ့်မဆက်ခွင့်နဲ့စစ်စီအပြီးအရင်သားနိုင်ငံအဖွဲ့တွေအထူးအရာကောင်းလာတော့အဲ့ဒီတိုင်းသားအဖွဲ့တွေကိုအခြေပြုထားတဲ့တရုတ်မူဝါဒကိုပြောင်းလဲလာခဲ့တယ်တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ဂျီအော်
သစ်စတင်တိုင်မဲ့လို့ယူဆထားတယ်။ဒါပေမဲ့တိုက်ပွဲတွေအချိန်ညှိနေပြီးမင်းင်းစက်မှုတွေကဒါကိုအဟန္တာဖြစ်စေလိမ့်မယ်လို့ဆိုပါတယ်။စစ်ကောင်စီကလက်ရှိကိုပြန်သိမ်းဖို့လက်တုံပြန်ဖို့ရင်ဖန်ထားတဲ့အတွက်ဒီဘက်ကဒုက္ခသည်တွေအများအပြားဝင်ရောက်လာထိုင်ခွင့်ရှိနေတယ်လို့လည်းပြောထားပါတယ်။ဘုဂျုံပြည်မြောင်းနိုင်ငံကိုတရုတ်ကဖိတ်ကြားလိုက်တာဟာစစ်ကောင်မြန်မာနိုင်ငံအကြီးအကဲဖြစ်တဲ့ဝင်ထောက်ခံလိုက်တာပဲဖြစ်တယ်။ဒါပေမဲ့သတ်မှတ်ချက်တွေတော့ရှိတယ်။အပြည့်ရရမယ်၊ဆွေးဆက်နိုင်ရမယ်၊နိုင်ငံရေးပြန်လည်စစ်မြန်မှုနဲ့ရွေးကောက်ပွဲတည်ဝင်ဖြစ်ဖို့အတွက်အစွမ်းကုန်လှုပ်ဆောင်ရမယ်ဆိုတဲ့စီကံချက်တွေပဲဖြစ်တယ်။ဒီရွေးကောက်ပွဲကတစ်ဆင့်မြန်မာနိုင်ငံရဲ့လက်ရှိအကြက်တဲကျော်လွှတ်နိုင်မဲ့အစီအစဉ်တရက်ကိုပူဇော်မှုကြီးမြောက်နိုင်ငံကတင်ပြဖို့တရုတ်လိုလားနေတာဖြစ်တယ်။မြန်မာနိုင်ငံဟာဘောကင်ဒီသားလိုအစိမ့်စိမ့်အမှားမှားပြိုကွဲမသွားအောင်ဝင်ရောက်တာစီပီးပြင်ပအင်အားကြီးနိုင်ငံတစ်ခုအနေနဲ့ပြန်လဲထိမ့်သိမ်းထားနိုင်ဖို့တရုတ်ကမျှော်လင့်ထားတယ်။တရုတ်လုခိုင်းတဲ့အတိုင်းလုပ်နိုင်ပါမလားဖြစ်လာနိုင်ပါမလားဆိုတာကတော့မသိကြပေမဲ့ပသက်သူသက်ဆိုင်သူတွေအလုံးအပေါ်ရိုက်ခတ်မှုရှိလာနိုင်တယ်။တရုတ်ထောက်ခံမှုကိုရရှိသွားတဲ့စစ်ကောင်စီကိုအနိုင်ရဖို့မသေးကြတော့ဘူးလို့ခံစားရသူတွေပုံမှန်အခြေအနေထက်ဆုတ်ယုတ်သွားနိုင်တယ်လို့ယူဆမိသူတွေအပေါ်စိတ်ဓာတ်ရေးရာအကျိုးသက်ရောက်မှုရှိလာနိုင်တယ်။ဒီချိန်ပါဥပန်းရှိရဲ့သမက်ကိုစစ်ကောင်စီကြီးကဲကဖမ်းဆီးလိုက်တာဟာလဲတိုက်ဆိုင်မှုမဟုတ်ဘူးသူ့နေရာမှာအခြားတယောက်နဲ့အစားထိုးဖို့မဖြစ်နိုင်ဘူးဆိုတာဒေယုအပေးထောက်ခံမှုကိုရရှိအပ်တဲ့နေတဲ့ဗိုလ်ချုပ်မှုကြီးမြောင်းနိုင်ငံပြသလိုက်တာပဲဖြစ်တယ်လို့ဆမရှင်ကဆိုထားပါတယ်ပေါ်ထွက်လာမဲ့ရလက်ကိုသူကအစီအမပြုဖို့ပြင်ဆင်ထားလေတော့ စစ်ကောင်စီလုပ်ပြီးမဲ့ရွေးကောက်ပွဲဟာနိုင်ငံရေးအတားအဆီးကစစ်ကောင်စီကိုထွက်ပေါက်ရရှိစေပြီးနိုင်ငံတကာအသိအမှတ်ပြုမှုတချို့လည်းရရှိလာနိုင်တယ်။ရွေးကောက်ပွဲကိုလူတွေကဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့တွက်ဆနေသူတွေကလည်းစိတ်မတူတော့ဘူး။အလုံးလမ်းပိန်နေပြီးအလုံးအင်အားကုန်ခန့်နေရပြီးဆိုတာကိုသဘောပေါက်သိပြီလို့ဆိုပါတယ်။တရုတ်ကတချိန်ကျရင်သူတို့ကိုပြန်ကူညီလာလိမ့်မယ်လို့မျှော်လင့်နေကြလည်းအကြောင်းမရှိတော့ဘူး။မြန်မာနိုင်ငံရေးဟာစစ်တပ်ကြီးစိုးမှုကကင်းလွတ်နိုင်လိမ့်မယ်လို့ဘယ်ဘရုံကမှမမျှော်လင့်မယူဆခဲ့ဘူး။ဘရုံကြီးမရောက်နိုင်ကလည်းတရုတ်ခိုင်တဲ့အစီအစဉ်တိုင်းဒီရွေးကောက်ပွဲပြီးရင်နိုင်ငံရေးအရအဖြေရှာဖို့ဆိုတာလည်းနားထောင်မှာမဟုတ်ဘူး။သူရှုံးနေကြတာတွေကိုတုံ့ပြန်လက်ဆန်းမချေဘူးလို့လည်းအမှတ်မခံနိုင်ဘူး။ပုဆိုရာကသူဟာရွေးကောက်ပွဲကိုစူပဲနိုင်ရမယ်၊စူပဲသမ္မတဖြစ်ရမယ်လို့ခိုင်မာပိုင်းဖြတ်ထားလို့တရုတ်မျှော်လင့်သလိုမြန်မာနိုင်ငံရေးမှာစာမျက်နှာသစ်ထွင်းဖို့ဆိုတာလုံးဝမဖြစ်နိုင်ဘူး။တစ်ဖက်မှာလည်းပြဿနာကိုမှန်မှန်ကန်ကန်မဖြေရှင်းနိုင်ရင်တရုတ်အတွက်လည်းအန္တရာယ်ရှိနိုင်တယ်။စစ်ကောင်စီရဲ့ကြံရပါလို့တရုတ်ကိုလူတွေကမြင်လာကြမယ်။ပူဂျုံမူကြီးမြောက်နိုင်ကိုလာဖို့ဖိတ်တော့မန္တလေးတရုတ်ကောင်စီဝန်ရုံးအတိုက်ခံရတာဟာတိုက်ဆိုင်မှုမဟုတ်ဘူး။တိုက်ခံတွေကလည်းသမျိုးကြမဟုတ်တဲ့နည်းတွေကိုစုံလာလိမ့်မယ်။တမန်တော်လှန်ရေးဝါဒီတွေပေါ်လူထုစစ်ပွဲဆင်နွှဲတဲ့တရုတ်ကွန်မြူနစ်ပါတီရဲ့နီလန်းမြန်မာပြည်မှာဖြစ်ထွန်းလာနိုင်တယ်။ပြုစီဝါရေးအကျိုးစီဝါတရုတ်နိုင်ငံသားတွေပြစ်မှတ်ဖြစ်လာနိုင်တယ်။ဒါရီဟာပါကစ္စတန်နိုင်ငံမှာတရုတ်အနေနဲ့ကြုံတွေ့ခံစားနေရသလိုထိတ်လန့်ပွဲအိမ်မဲစုပဲဖြစ်နေမယ်လို့ယွန်းဆန်ကသုံးသပ်နေကုန်ချုပ်ထားပါတယ်ခင်ဗျာ
။ကုဆလပြောပြမှာကတော့ Thai foreign policy in the twilight မွန်ဝါဝါဖြစ်နေတဲ့ထိုင်းနိုင်ငံရဲ့ဝါရဆွဲအကြောင်းအရာပဲဖြစ်ပါတယ်။ဆောင်းမရှင်ကတော့ Susanna Patton ဖြစ်ပါတယ်ခင်ဗျာ။louisinstitute.org မှာဖတ်ရပါဟာ
နိုင်ငံရေးဝါဒဒီပြည်တွင်းနိုင်ငံရဲ့ရောင်ပြန်ဆိုရင်တော့ထိုင်းနိုင်ငံရဲ့နိုင်ငံရေးဝါဒဟာစနစ်မကျဖြစ်ကြတဲ့ဆန်ပဲလို့ရထားတာဖြစ်ပါတယ်သစုနှစ်သုံးခုကျော်ပြည်တွင်းရေးမငြိမ်မသက်ဖြစ်နေခဲ့ပြီးထိုင်းသာအရှိတောင်အရှာအတွင်းခေါင်းဆောင်မှုအလားအလာကိုလက်လွတ်ဆွန့်ချုံခဲ့တယ်အာဆီယံကိုမူလတည်ထောင်အောင်မှာပေါင်ဝင်တဲ့နိုင်ငံဖြစ်တဲ့ဆိုတဲ့အစဉ်တန်းနဲ့လိုက်လျောညီထွေတဲ့တန်တမာရေးဩဇာကိုရှိနေခဲ့ဘူး2024မှာတော့ထိုင်းရဲ့ဒီပလိုမစီဟာအောက်ဆုံးအနိုင်ဆုံးအဆင့်ကိုရရှိသွားပြီဖြစ်တယ်လို့ဆိုထားပါတယ်အထူးသဖြင့်မြန်မာအရေးနဲ့ပတ်သက်ပြီးရေးထားတာကတော့ထိုင်းရဲ့ခေါင်းဆောင်မှုမပေးနိုင်ဘူးပြစ်ပတ်ထားတော့လည်းမဟုတ်ဘူးနေဆက်ဖြတ်ကူးဆက်လာတဲ့ကိစ္စတွေကိုတော့အနိကစောင့်ကြည့်နေတယ်နိုင်ငံရေးဝန်ကြီးဦးဆောင်ပြီးအစိုးရကော်မတီတစ်ခုကပုံမှန်တွေ့ဆုံနေတယ်မြန်မာနိုင်ငံမှာအဖြစ်ပျက်သမျှဟာထိုင်းနိုင်ငံကအများဆုံးခံရတာဖြစ်တယ်ထောင်စတီဆီအနာသိမ့်ပြီးမြန်မာဒုက္ခသည်အများအပြားထိုင်းဘက်ရွှေ့ပြောင်းလာတယ်။ဒါပေမဲ့အင်းကြီးနိုင်ငံတွေမှာဖြစ်ပျက်ပြောင်းလဲနေတိုင်းထိုင်းကလိုက်ပြီးပြောင်းလဲနေကြမလို့ဘူး။ပုံမှန်ရပ်တည်နေမှသာလျှင်ထိုင်းဘက်အကျိုးစီးမားဖြစ်တဲ့ဆိုရက်မူကိုကျင့်သုံးပြီးတော့2024နောက်ပိုင်းထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုရှာကမြန်မာနိုင်ငံမှာဆီအနာသိမ့်မှုဖြစ်ပေမဲ့စစ်တပ်နဲ့ပဲပုံမှန်ဆက်ဆံနေကြတာဖြစ်တယ်။စစ်တပ်ကပဲနောက်ဆုံးတည်မြဲသွားလိမ့်မယ်။ဆိုတော့ဒီလိုပုံမှန်ဆက်ဆံရေးအားထိုင်းအတွက်ပုံမှန်အကျိုးရှိမယ်လို့ယူဆခဲ့တာဖြစ်တယ်။ပရယုတ်ရဲ့ဒီရည်တည်ချက်ဟာပုံသားချက်ကိုလည်းလျှော်ဖို့ဖိအားပေးနေတဲ့အာဆီယံအထူးသဖြင့်အင်ဒိုနီးရှားနဲ့ဆန့်ကျင်နေတဲ့အခုခါမှာကောင်းဆောင်အပြောင်းလဲဖြစ်ပြီးတော့ထိုင်းနိုင်ငံဟာအတိုက်ခံအုပ်စုတွေကိုကျော်လွန်ပြီးစစ်ကောင်စီဘက်နဲ့လက်လျော်ထိပ်တွေ့ဆက်ဆံနေတဲ့အတွက်ထိုင်းနိုင်ငံအတွင်းမှာအဝေဖန်ခံနေရတယ်။အာဆီယံညီညွတ်ရေးအခြေခံမူနဲ့ချင်းကပ်တဲ့လို့ရှင်ဝါကြီးမာရဲ့ဝေဖန်သုံးသပ်သူတွေကထောက်ပြကြတယ်။တွတ်တက်တဲ့ထိုင်းနိုင်ငံရဲ့အတိုင်းအတာကဆိုရင်ရွှေပြောင်းမြန်မာဒုက္ခသည်တွေအပေါ်ခေါင်းမုံဖြတ်အမျက်ထုတ်တာမလုပ်ဖဲတရားဝင်သတ်မှတ်ပြီးအကာအကွယ်ပေးဖို့အစိုးရကိုတောင်းဆိုထားရတယ်။အချုပ်ပြောရင်တော့ထိုင်းသံတမန်တွေဟာဒေသရင်းအစွမ်းဆောင်နိုင်ဆုံးသံတမန်တွေအထက်မှာပါဝင်နေစေထိုင်းနိုင်ငံအနေနဲ့လည်းဒေသရင်းပြည်နာတွေအပေါ်ပြတ်ပြတ်သားသားလွှမ်းမိုးအောင်လှုပ်ဆောင်နိုင်တဲ့အနေအထားမှာရှိနေစေဖြစ်တယ်။အဲ့ဒါပေမဲ့ထိုင်းနိုင်ငံရေးဘယ်တော့ဖြစ်ပြီးမငြိမ်ညွတ်ကြရင်တော့ဘာမှဖြစ်လာမှာမဟုတ်ဘူးလို့ဒီကုန်းဆိုထားတာဖြစ်ပါခင်ဗျာ
အခုနောက်ဆုံးကြားရမှာကတော့ India China silently competing Myanmar မြန်မာနိုင်ငံအရေးမှာတရုတ်နဲ့အိန္ဒိယတို့တိတ်တဆိတ်ပြိုင်ဆိုင်နေခြင်းဆွဲခေါင်းစဉ်နဲ့ Devendra Kumar ရေးသားထားတဲ့သုံးသပ်ချက်ဖြစ်ပါတယ် Deccan Herald သတင်းစာမှာဖတ်ရတာပါခင်ဗျာ
ဘုဂျမူဂျီမြောင်းလာတဲ့ဝန်ကြီးချုပ်အပါအဝင်နေစာအင်းဒီဂျင်းနိုင်ငံတွေအကြီးအကဲတွေကဒသင်းမြတ်တွေ့ဆုံပြီးဒုက္ခသည်အရေးနေစာကုံတော်ရေးစာရီကိုဆွေးနွေးခဲ့တယ်။အိန္ဒိယဘက်ကလည်းအစိုးရအထောက်ပံ့ခံအ အကြံပေးအဖွဲ့တစ်ခုကစစ်ကောင်စီနဲ့နိုင်ငံရေးပါတီကူစလဲခုနှစ်ရက်ကိုဖိကြားခဲ့တယ်အစိုးရကိုဆန့်ကျင်တဲ့ဘက်ကကူစလဲတချို့ကလည်းဖိတ်ခေါ်ထားတယ်လို့မီဒီယာတွေမှာဖော်ပြရတယ်အခုကြည့်ရင်အနောက်နိုင်ငံတွေကသိသိဝင်စားမှုမရှိဖြစ်နေတဲ့မြန်မာအရေးပေါ်အာရှမှတပါတရုတ်အိန္ဒိယနိုင်ငံအနေနဲ့အပြိုင်ဆိုင်ချွတ်မှုကိုကြိုးပမ်းနေကြတယ်ဆိုတာကိုသိသာနိုင်တယ်ဒါပေမဲ့ဒီနိုင်ငံစလုံးဟာအမေရိကန်နဲ့အနောက်နိုင်ငံတွေလိုစစ်ကောင်စီကိုတန်ခတ်အရေးယူထားတာပြစ်ပယ်ထားတာမရှိဘူး။ဒီရင်းစစ်မှာပါဝင်ပတ်သက်တဲ့ဗေပောင်းစုံနဲ့ထိတွေ့ဆက်ဆံနေတာကတော့အတူတူပဲဖြစ်ပါတယ်တဲ့။တူညီတာကတရုတ်ဟာအထူးသဖြင့်မြောက်ပိုင်းတိုင်းရင်းသားအင်အားစုတွေနဲ့ခေါရုံကလေးကထိတွေ့ဆက်ဆံခဲ့ပြီးအိန္ဒိယဟာမကြသေးမီအချိန်ထိပေါ်ပေါ်တန်တန်နေလာခဲ့တာပဲဖြစ်တယ်။တရုတ်ဟာ2021ဆီယနာသိမ်းမှုကိုစိတ်ပဝင်မကြခဲ့လို့တိုင်းရင်းသားမဟာမိတ်တွေနဲ့ပုံမထိတွေ့ခဲ့ပေမဲ့အခုဒီမူဒီမြောင်းနိုင်ကိုဖိကြားလိုက်ကြဟာတရုတ်ရဲ့အကျိုးစီးပွားကာကွယ်ရေးမှာစစ်တပ်မရှိမဖြစ်ဘူးဆိုတာကိုပြသလိုက်ကြပဲဖြစ်တယ်လို့ဆိုပါရယ်တစ်ဖက်မှာတော့အိန္ဒိယဟာပဋိပက္ခရဲ့နှစ်ဖက်စလုံးနဲ့ထိတွေ့ရင်သူ့ထင်ကမှုကိုအလေးအနက်ပြန်လည်သုံးသပ်နေတယ်မြမအကြီးကသူ့လူချင်းနဲ့ရလက်ပေါ်ထွက်လာဖို့တရုတ်နဲ့အပြိုင်ဆိုင်ကြိုးပမ်းနေတယ်ဒီနေရာမှာအိန္ဒိယဟာအာရှနဲ့လက်တွဲလှုပ်ဆောင်ဖို့လိုအပ်တယ်အလုံးပါဝင်တဲ့ပြန်လည်စစ်မြေရေးကိုထောက်ခံမှုပေးကြဖို့အမေရိကန်နဲ့စုမဟာမိတ်တွေကိုလည်းတိုက်တွန်းရမှာဖြစ်တယ်လို့အနီကုံထုတ်ထားပါရခင်ဗျာ
good bad တော့လောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြဦးမလဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါဆိုရအားလုံးကိုကျေးဇူးတင်ပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးတော့ထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA တဲ့တွင်တွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်အခုကြားမြင်နေရတာက VOA American တန်ရဲ့စနေမနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်သိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်အခုတခါတော့အမေရိကန်သမ္မတအသွင်ကူးပြောင်းရေးကာလအကြောင်းရှင်းပြကြပါအမေရိကန်ပြောင်းစုရွေးကောက်ပွဲမှာအနိုင်ရရှိပြီးတော့အဲ့ဒီအချိန်ကနေဇန်နဝါရီလအတွင်းသမ္မတအဖြစ်တရားဝင်ကျန်းသစ္စာချိန်ဆိုတဲ့အချိန်ထိရွေးကောက်ခံသမ္မတနဲ့သူ့အဖွဲ့ကဘာရီပြင်ဆင်နေပါသလဲလက်ရှိသမ္မတနဲ့အစိုးရအဖွဲ့ကရောဘယ်လိုမျိုးပူးပေါင်းဆောင်ရွက်မှုတွေပေးနေရသလဲဆိုတာတွေကို VOA ရဲ့ပုံပြရုပ်သံမှာကိုဝင်းခန့်မောင်ကတင်ပြထားပါတယ
်ရွေးကောက်ပွဲနဲ့သမ္မတကျန်းသစ္စာကြိမ်ဆိုပွဲဂျားကာလာကိုအကူပြောင်းကာလာလို့ခေါ်ပါတယ်သမ္မတတစ်ကအစိုးရဖွဲ့ဖို့စီစဉ်ရွေးချယ်ပြီးပြည်ထောင်စုအစိုးရတစ်တည်းဖြစ်ပေါ်ဖို့ပြင်ဆင်ပါတယ်ဒီလုပ်ကိုအောင်နိုင်ရေးအဖွဲ့ကမဟုတ်ပဲတာဝန်ယူလွှဲပြောင်းရေးအဖွဲ့ကသူ့ငွေစည်းသူ့ဝန်ထမ်းနဲ့သူလုပ်ပါတယ်အစိုးရဖွဲ့တည်းရဲ့အစာပိုင်းရက်တွေမှာလှုပ်ဆောင်ဖို့ရည်မှန်းချက်တွေပြူဟာတွေချမှတ်ပေးပါတယ်သုံးဖြတ်ရမှာတွေကမဲဆွဲကလေးတွေကိုမူဝါဒအဖြစ်ဘလို့အကောင့်ထဲဖော်မလဲဘယ်ဟာအရင်ဘယ်ဟာနောက်မှလုပ်တဲ့လဲအရင်သမရလက်ထက်ဆောင်ရွက်မှုတွေပြောင်းသင့်မပြောင်းသင့်စတာတွေဖြစ်ပါတယ်ဒီလုပ်တွေကိုလုပ်ဖို့ရုံးကန်းနေရာလိုအပ်တဲ့ငွေကြေးတွေကိုပြည်အောင်စုအစိုးရကအစီအစဉ်ပေးပါတယ်လုံခြုံရေးအတွက်နောက်ကျောင်းစုံစမ်းမှုလုပ်ပါတယ်ဒီကူးပြောင်းကာလလုပ်ငန်းအတွက် public အလှူထည့်ခြင်းရင်ဒေါ်လာ9000တိလှူခွင့်ရှိပါတယ်ရွေးကောက်ပွဲကမြန်နေဆိုရင်တာဝန်လွှဲပြောင်းယူရေးအဖွဲ့အချိန်7ပတ်ရပါတယ်ဒါပေမဲ့2000ခုနှစ်အငင်းပွားမှုရှိခဲ့တဲ့ရွေးကောက်ပွဲတုန်းကတော့39ရက်ပဲကျန်တာပါအစင်းင်းဖြစ်ဖြစ်မဖြစ်ဖြစ်သမရအစ်စ်ကတော့ဇန်နဝါရီလ20မွန်းတဲမှာကျန်းကျင်ရပါတယ်အကူပြောင်းကချောမွေတယ်ဆိုရင်သမရအစ်စ်ကလူကောင်းတွေခန့်အပ်ပြီးရှေးလန်းစင်တွေအတွက်အသင့်ဖြစ်နိုင်ပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တို့ဖမ်းယူမှုနဲ့ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဖိုင်တိုမီတာနဲ့ဖမ်းယူနာဆင်ခြင်းနဲ့သောရရှင်နေအနေနဲ့တော့ VOE ရေဒီယိုညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနာဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ည၊လိုင်းဒိုမီတာ25 kHz 1783ည၊လိုင်းဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။
ဒီစီစဉ်ကိုတိုင်းရိုင်းနားဆင်ဖို့မမီလိုက်တဲ့သူတွေ9:30နာရီကနေ12:30နာရီအထိလိုင်းတုံမီတာ55 300နဲ့လိုင်းလမ်းမီတာ190ကနေပြီးတော့တနအိစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။ဖျော်ရီအမေရိကန်တန်ရဲ့အစီအစဉ်တွေကိုအားပေးကြရတဲ့အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကိုဖျော်ရီကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကို VOA ရဲ့ website Facebook YouTube တို့ကပါဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆိုလင်အမေရိကန်တခွင်နဲ့သိပ္ပံနည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ Donald Trump ရွေးကောက်ပွဲအနိုင်ရလိုက်တဲ့အပေါ်အမျိုးသမီးတွေအမြင်ကိုတင်ပြချင်ပါတယ်နိုဝင်ဘာလ5ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတဟောင်းDonald Trump ကဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းကမလာဟဲရစ်ကိုအနိုင်ရလိုက်တဲ့အတွက်အမျိုးသမီးမဲဆန္ဒတွေကြားမှာစိုးရိမ်စရာတွေရှိနေကြသလိုအကောင်းမြင်သူတွေလည်းရှိပါတယ်။ဘယ်လိုမျိုးစိုးရိမ်ချက်တွေရှိပြီးဘာတွေအကောင်းမြင်နေကြပါသလဲ။ Trump ရွေးကောက်ပွဲအနိုင်ရလိုက်တဲ့အပေါ်အမျိုးသမီးတွေရဲ့မတူကွဲပြားတဲ့အမြင်တွေကိုစူးစိပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ပြထားပါတယ်။
ဒေသဖြတ်ချခွင့်အပါအဝင်အမျိုးသမီးအခွင့်အရေးတိုက်ပွဲဝင်နေသူတွေကတော့ Republican Party ကသမ္မတလောင်း Donald Trump အနိုင်ရသွားတာဟာအမျိုးသမီးတွေအတွက်တော့စိုးရိမ်စရာအခြေအနေဖြစ်တယ်လို့ပြောဆိုကြပါတယ်။ရွေးကောက်ပွဲရလဒ်ထွက်လာပြီးရက်ပိုင်းတွင်နိုဝင်ဘာ9ရက်နေ့မှာပဲဒီလိုစိုးရိမ်ကြတဲ့အမျိုးသမီးတွေအများအပြား Washington DC မြို့တော်မှာစုဝေးပြီးတော့ဒေသဖြတ်ချခွင့်အပါအဝင်အမျိုးသမီးအခွင့်အရေးတွေကိုအကောက်အွယ်ပေးဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။အစိုးရတက်လာရင်အမျိုးသမီးအခွင့်အရေးတွေဆုံးရှုံးလိမ့်မယ်လို့သူတို့ဘာကြောင့်ဆိုရင်းနေကြတာပါလဲ။ဝါရှင်တန်မြို့တော်ကအမျိုးသမီးတွေရဲ့စုဝေးပွဲမှာပါဝင်ခဲ့တဲ့မေရီလန်းပြည်နယ်ကဂျန်နဲကအခုလိုပြောပါတယ်
။ It's true that Trump will approve an abortion ban for the entire United States.And I'm here
to Trump ကအမေရိကန်တဝန်းလုံးမှာကိုဝင်ဖျက်ချခွင့်ပိတ်ပင်တာကိုအတည်ပြုသွားလိမ့်မယ်ဆိုတာကျွန်မယုံပါတယ်။ဒါကိုလက်မခံနိုင်လို့ဒီမှာလာပြီးဆန္ဒပြတာပါ။ဆက်ပြီးတော့လဲစန့်ကျင်သွားမှာပါသူကတော့သူနဲ့သဘောထားမတူသူတွေသူ့ပေါ်စန့်ကျင်ဆန္ဒပြသူတွေကိုထောင်ချမယ်တပ်ဖွဲ့ဝင်တွေဆေလွတ်ပြီးနှိမ်နှင်းမယ်လို့တောင်ချင်းချောက်တာရှိပါတယ်ကျမကတော့ဂရုမစိုက်ပါဘူးအသက်တေးချင်းတေးသွားပါစီကျမရဲ့လွတ်လပ်ခွင့်အတွက်ဆက်ပြီးတော့တိုက်ပွဲဝင်သွားမှာပ
ါလက်ရှိဘိုင်ဒန်အစိုးရမတိုင်ခင်ပြီးခဲ့တဲ့ထရမ့်အစိုးရလက်ထက်မှာအမျိုးသမီးတွေသတိသားဖြတ်ချခွင့်နဲ့ဆိုင်တဲ့ Federal အစိုးရပြဋ္ဌာန်းချက် Roe v. Wade စီရင်ထုံးကိုအဲ့ဒီအချိန်သမ္မတ Trump ခတ်အပ်ခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေကပယ်ဖြတ်ခဲ့တာရှိသလိုအခုဒီချိန် Trump အစိုးရပြန်တက်လာရင်လည်းဒီလိုအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေပိုးပြီးတော့ပိတ်ပင်ခံလာရမှာကိုအမျိုးသမီးအများပြားကစိုးရိမ်နေကြတာပါအသက်23နှစ်အရွယ်မြောက်ကာရိုလိုင်းနာပြည်နယ်က Mary Frances Warner ကသူ့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပါတယ်
I'm terrified. I'm worried that we are going to go back and it's people
အခြေတရားနောက်ပြန်ဆုတ်သွားတော့မလားအရင်ထိတ်လန့်ပြီးစိတ်ပူမိပါတယ်ပျော်လင့်ချက်တွေလည်းပြတ်လာပါတယ်တပါတီစနစ်ကိုရောက်သွားတယ်လို့မျိုးခံစားရပါတယ်ဒေါ်နယ်ထရမ့်နိုင်တယ်လို့သိတဲ့ညတော့တကယ်ကိုအဲ့လိုဖြစ်မယ်လို့လုံးဝမထင်ထားမိပါဘူးနောက်ရက်တွေမှာကျွန်မဇက်တိုက်ငိုခဲ့တာပါပဲအခုတော့ကိုကန့်ကွက်တယ်ဆိုတာကိုပြဖို့ဒီကိုရောက်လာတာပါ
And I needed to spring into action and that's what brought me here
ကိုဝင်ဖြတ်ချခွင့်ကိစ္စကအမေရိကန်မဲဆန္ဒရှင်တွေကြားမှာကွဲလွဲမှုပြင်းထန်တဲ့ကိစ္စတစ်ခုဖြစ်တယ်လို့ရွေးကောက်ပွဲမဲပေးမှုတွေမှာအဓိကထည့်သွင်းစဉ်းစားတဲ့အကြောင်းအရာတစ်ခုဖြစ်ခဲ့တာပါ။ဒါပေမဲ့တချို့ကလည်းဒီကိစ္စထက်ပိုပြီးတော့အရေးကြီးကံတွင်ရမယ့်အရာတွေအများအပြားရှိတယ်ဆိုပြီးတော့သူတို့ရဲ့အမြင်ကိုပြောကြတာတွေလည်းရှိပါသေးတယ်။ဒီလိုပြောဆိုကြတာတွေမှာကုန်စည်နှုန်းတွေအစမတန်တက်နေတာ၊အိမ်ချမ်းမြေဈေးတွေကလည်းပြန်မကျတော့သလိုငွေကြေးဖောင်းပွားမှုပြဿနာတွေနဲ့ရင်ဆိုင်နေရတာကိုထောက်ပြကြပြီးစီပါရေးကိုအဓိကကင်တွယ်ဖို့လိုအပ်တယ်လို့ပြောကြသလိုဒါကိုထရမ့်ကပြန်လဲတိဆောက်ပေးနိုင်လိမ့်မယ်လို့လည်းအမျိုးသမီးတချို့ကယုံကြည်ကြတာပါဒီထဲမှာနီဗာဒါပြည်နယ်လတ်စ်ဗေးဂတ်စ်မြို့ကဈေးဆိုင်ပိုင်ရှင်တူဖြစ်တဲ့မာရီယာစတော့ခ်ဒဲလည်းပါပါတယ
် So anyway now I'm happy that he's back you know so we can get in you know things going right now everything is really bad the economy and all this stuff
ဘလို့ပဲဖြစ်ဖြစ်အခုသမရပြန်ဖြစ်လာတော့ကျွန်မဝမ်းသာပါတယ်။စီးပွားရေးနဲ့အစားအစာရရာဆိုးရွားနေတာတွေပြန်ကောင်းလာမယ်လို့ကျွန်မထင်တယ်။ဒေသဖျက်ချခွင့်ဆိုတာတွေဘာတွေကညှိနှိုင်းလို့ရရလေ။ပြဿနာအကြီးမဟုတ်ပါဘူး။အခုလက်ရှိအဓိကပြဿနာကစီးပွားရေးပါ။လူတွေအလောက်ကောင်းကောင်းရှိပြီးတော့သုံးနိုင်ဆွဲနိုင်ဖို့လိုပါတယ်ရှင်။အခုကအစားအစာရရာဈေးတွေကြီးနေတော့လူတွေလည်းမသုံးနိုင်ကြဘူးပေါ့နော်။
ထရမ့်အစိုးရလက်ထက်ကြရင်စီးပွားရေးပိုပြီးကောင်းလာလိမ့်မယ်လို့ယုံကြည်တာတော့သူတယောက်တည်းမဟုတ်ပါဘူး။အရီဇိုနာပြည်နယ်မှာနေထိုင်နေတဲ့မြန်မာအမေရိကန်တဦးဖြစ်တဲ့ဒေါ်နွယ်နွယ်ဝင်းကလည်းထရမ့်လက်ထက်မှာစီးပွားရေးပိုပြီးကောင်းလာလိမ့်မယ်လို့ယူဆထားတဲ့သူပါ။လောင်စာဆီနဲ့စားတောက်ကုန်ဈေးနှုန်းတွေကျအောင်ထရမ့်ကလှုပ်ပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသူကပြောပါတယ်
။ Energy နဲ့ဆိုင်တဲ့ဟာတွေသူစားလှုပ်လာလို့ရှိရင်အိမ်မှာစီးပွားရေးလက်တက်လာမယ်။စီအေဟိုလူတွေအတွက်လည်းအလုတ်ကိုင်းနေရှိလာမယ်နောက်စာဝတ်နေရေးကလည်းစာဝတ်နေရေးဟိုဟိုလေဈေးတွေလည်းကုန်ဈေးတွေလည်းကျသွားမယ်အဓိကကတော့ energy ကအရေးကြီးတယ်သူအဲ့ဒီ energy အတွက်လုပ်မယ်ဆိုလို့ရှိရင်လုပ်ဖို့လည်းသူ seasonal ဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်မအဲ့ဒီဟိုဟာစီးပွားရေးအတွက်ကောင်းလာမယ်လို့ယုံကြည်တယ်လူတွေရဲ့စာဝတ်နေရေးလည်းဟို grocery သွားလို့ရှိရင်လည်းအဲ့ဒီဟာကဈေးတက်တာလာနိုင်မယ်လို့ကျမမြင်တယ်ဒီတိုင်းပြည်မှာကတော့ဒီအမေရိကန်မှာကျမမြင်တဲ့လောက်ကတော့ဈေးအတက်ကျရှိတယ်ဗမာပြည်လိုမဟုတ်ဘူးဗမာပြည်မှာဈေးတစ်ချက်ကျတက်ပြီးသွားလို့ရှင်ဘယ်တော့မှမကျတော့ဘူးဆိုတော့ကျမအမြဲတမ်းပြောတယ်ဒီနေ့ကဈေးဗမာပြည်မှာဆိုရင်တော့ဒီနေ့ကဈေးအတက်တာဆုံးနေပဲလို့ပြောတယ်ဒါပေမဲ့ဒီနိုင်ငံမှာကျတော့ကျမမြင်ခဲ့ရတာတော့တက်လိုက်ကျလိုက်ပေါ့နော်အထူးသဖြင့်ဟိုဈေးဟို grocery သွားဝယ်လို့ရှင်အဲ့လိုမျိုးမြင်တဲ့အတွက်ကြောင့်မလို့ကျမအဲ့ဒီဟာအတွက်ကိုဖြစ်လိမ့်မယ်ဆိုတာကိုကျမယုံကြည်ပါတယ်
စီးပွားရေးအပြင်လူဝင်မှုကြီးကြပ်ရေးရာကိစ္စရပ်တွေကင်တွဲတဲ့နေရာမှာလဲထရမ့်ကပို့ပြီးတော့ထိရောက်ရောက်လုံနိုင်လိမ့်မယ်လို့သူယူဆတယ်ဆိုပြီးတော့လဲဒေါ်နယ်ဝင်းကပြောပါတယ
်ကျွန်မတစ်တစ်ချက်ကတော့သူဟိုအဲ့ဒီဟိုဟာဟို immigration နဲ့ဆိုင်တဲ့ဟာကိုသူ reform လုပ်မယ်ဆိုတော့ကျွန်မယုံကြည်ပါတယ်ဘာလို့လဲဆိုတော့သူ already ဟိုသူဟိုဘယ်လိုခေါ်မလဲအဲ့ဒီဟိုဟို in charge ကို already pick လုပ်ပြီးသွားပြီလीဆိုတော့အဲ့ဒါကြောင့်မလို့သူအဲ့ဒီဟာတစ်ခုရဲ့နောက်အဲ့ဒီဟိုစီးပွားရေးအတွက်အဲ့ဒီနှစ်ခုကတော့ဟိုအောင်မြင်မယ်လို့ကျွန်မယုံကြည်ပါတယ်။နောက်တခြားဟာတွေကြတော့တိုက်ခတ်နေတော့ရှိလိမ့်မယ်လို့ကျွန်မထင်တယ်။ဆိုလို့ရှိရင်ဟိုဥပမာဆိုလို့ရှိရင်transgender နဲ့ဆိုင်တဲ့ဟာတွေကြတော့အတိုက်ခံရှိလိမ့်မယ်လို့ထင်တယ်။ဒါပေမဲ့ကျွန်မရဲ့ယုံကြည်ချက်ကတော့လူတစ်ယောက်ကသူ့ရဲ့ဆုံးဖြတ်ခွင့်အတက်ရရောက်လာတဲ့ခါမှာသူဆုံးဖြတ်ခြင်းသူဆုံးဖြတ်ခြင်းတလို့ဆုံးဖြတ်ဒါပေမဲ့ကလေးတွေပေါ်မှာတော့အဲ့ဒီအဥ္စာကို impose မလုပ်ဖို့ဟိုအဲ့ဒီဟာတစ်ခုတော့ကျွန်မအဲ့ဒါလည်းအောင်မြင်မယ်လို့ကျွန်မထင်ပါတယ်ဘာဖြစ်လို့ဆိုမိဘတွေကလည်းဟိုဟာကလေးကိုကလေးတွေကိုကာကွယ်မှာပဲလို့ကျွန်မယုံကြည်တယ်လေ
ရွေးကောက်ပွဲနေ့မတိုင်ခင်အထိအစောပိုင်းလူလူစစ်တမ်းတွေမှာဒီမိုကရက်တစ်သမ္မတလောင်းကမလာဟဲရစ်က Republican သမ္မတလောင်းထရမ့်ထက်မဆိုးသလောက်အသာစီးရခဲ့ပြီးအကျိတ်နယ်ဖြစ်ခဲ့ပေမဲ့လို့လေတကယ်တမ်းရွေးကောက်ပွဲရလဲထွက်လာတဲ့အချိန်မှာတော့ထရမ့်ကမဲအပြစ်အကျင့်နဲ့အသာစီးရခဲ့တာကိုမယုံနိုင်ပဲဖြစ်နေကြတဲ့အမျိုးသမီးတွေလည်းရှိပါတယ်ဒီထဲမှာ Maryland ပြည်နယ်က Angela Hay လည်းပါပါတယ
် I was amazed at the amount of support that Donald Trump received so I knew
ဒေါ်နယ်ထရန့်ကိုဒီလောက်များများထောက်ခံတာတွေ့ရတော့အတော်ကိုအံ့ဩရပါတယ်။မဲရလတ်တိတ်မကွာနိုင်ဘူးလို့ထင်ခဲ့ပေမဲ့တကယ်ကိုအပြတ်အသတ်နဲ့နိုင်သွားတာ။ဆိုတော့ဒီလောက်တောင်လူတွေအများကြီးဒေါ်နယ်ထရန့်ကိုထောက်ခံနေကြတာတွေ့တော့မထောက်ခံမိတဲ့ကိုပဲမှားနေသလားလို့ပြန်သုံးသပ်ရတော့မလို့ဖြစ်နေပါတယ
်။ဆက်သွေးရေးဆိုင်ရာပညာရေးတင်ယူနေတဲ့အသက်20အရွယ်တက္ကသိုလ်ကျောင်းသူဂျာရာဝှိုက်ကတော့ထရမ့်နိုင်သွားတဲ့အတွက်နောက်လေးနှစ်ဘာတွေဖြစ်လာမလဲစိတ်ပူတာရှိပေမဲ့လို့လည်းအကောင်းဆုံးကိုပဲမျှော်လင့်ထားတယ်လို့ပြောပါရယ
် But I think for us as women it's all about just sticking together and making sure that we continue to fight for our rights and do what we can as individuals and we don't know
ကျမတို့အမျိုးသမီးတွေစီစီလုံးလုံးနဲ့ကိုယ့်အခွင့်အရေးအတွက်ကိုယ်နိုင်ရာကဏ္ဍကနေပါဝင်ပြီးတော့ဆက်လက်တိုက်ပွဲဝင်ကြရပါလိမ့်မယ်နောက်လေးနှစ်ဘာတွေဖြစ်လာမလဲကျမတို့သေချာမသိနိုင်ပါဘူးယုံကြည်ချက်ခံမာတဲ့အမျိုးသမီးတယောက်ဖျားသခင်ကိုယုံကြည်သူတယောက်အနေနဲ့အကောင်ဆုံးတွေဖြစ်လာဖို့ကိုပဲယုံကြည်မျှော်လင့်ဆုတောင်းပါတယ်။အရာရာတိုင်းကအကြောင်းရှိလို့အကျိုးဖြစ်လာတာလို့ပဲလက်ခံရမှာပါပဲ
။နိုဝင်ဘာ9ရက်သမ္မတရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ထရမ့်ကတော့ America First, America သီတာပထမဆိုတဲ့ကြွေးကြော်သံနဲ့ ပြည်တွင်းစီးပွားရေးခိုင်မာတောင်းတအောင်လုပ်မဲ့အကြောင်းနဲ့နိုင်ငံတွေကိုထောက်ထားမဲ့ဝင်ရောက်နေသူတွေကိုအလုံးရင်းနေရပြန်ပို့တာပြည်ပနိုင်ငံတွေကသွင်းကုန်တွေကိုအခွန်တိုးကောက်တာအပြင်အရှေ့လယ်ပိုင်းနဲ့ယူကရိန်းမှာစစ်ပွဲတွေရပ်အောင်လုပ်သွားမယ်ဆိုပြီးတော့လည်းကတိပြုပြောဆိုထားပါတယ်ထရမ့်အနေနဲ့ဒီလိုရွေးကောက်ပွဲကတိကဝတ်တွေကိုဘယ်လောက်ထိလက်တွေ့ကျကျအကောင့်ထဲဖော်နိုင်မလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါပါဘလိုပဲဖြစ်ဖြစ်သူ့အနေနဲ့ကတော့ရွေးကောက်ပွဲအနိုင်ရသူတယောက်အနေနဲ့လာမယ့်ဇန်နဝါရီလထဲမှာကျန်းသစ်စာကျင်းဆိုပြီးတာနဲ့အမေရိကန်ပြည်ထောင်စုရဲ့48ရောက်မြောက်သမ္မတဖြစ်လာတော့မှာပါတဟာဖြစ်ဒုတိယအကြိမ်သမ္မတတပ်တန်းတစ်ခုပြန်လည်ရရှိတာလည်းဖြစ်တယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပဲမျိုးသမီးကဏ္ဍကိုတော့ချိန်မှာပဲရနာခွင့်ပြုပါရှင်ချမခင်ပြုသေးပါနော်ဆီစီလီမှာပြန်ဆုံပါအောင
်မက်ခင်ပြုတွေ့ရဲ့မျိုးသမီးကဏ္ဍဖြစ်ပါတယ်မကြခင်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ဖို့ရှိနေပါတယ်အခုတခါတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်အမေရိကန်သမ္မတယူကော့ပွဲမှာ Republican သမ္မတဟောင်းဒေါ်နယ်ထရန့်အနိုင်ရခဲ့တာကြောင့် California ပြည်နယ်ကသူ့ကိုထောက်ခံကြသူတွေပျော်ရွှင်နေကြပါတယ်။ California ပြည်နယ် Democrat အုပ်ချုပ်ရေးမှူးကတော့ထရန့်သမ္မတသက်တမ်းတွင် Federal ဥပဒေအရလွှမ်းမိုးပယ်ဖျက်လာနိုင်တဲ့မူဝါဒတွေကိုကာကွယ်နိုင်အောင်ပြည်နယ်လွှတ်တော်အထူးအစည်းအဝေးကျင်းပဖို့ပြင်ဆင်နေပါတယ်။သူရဆိုရင် American တခွင်မှာကိုအောင်ကတင်ပြထားပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ကမရင်းတပ်ဖွဲ့ဝင်ဟောင်းဂျယ်ရီပီယန်နီဟာသူပိုင်နဲ့ဒါဇင်နဲ့ချီတဲ့အလံတွေကားတာယာတွေပကံဖနက်တွေမှာတော့ထရမ့်နာမည်ကိုရေးထားတာပါလွန်ခဲ့တဲ့10နှစ်လုံး Republican တွေအနိုင်ရဖို့လဲသူကလှုံ့ဆော်စီရင်ခဲ့ပါတယ
် What a relief it was
ဒီနေ့ကအပူတွေခုမှကျသွားပါတယ်ဒီလိုသာဖြစ်မလာဘူးဆိုရင်တော့တခြားသွားနေစရာလည်းမရှိတော့ပါဘူးနောက်ဆုံးခံစစ်မှာကျွန်တော်တို့အနိုင်ရခဲ့တာပါအမေရိကသာကျွန်တော်တို့အိမ်မှာဒီမှာလိုမျိုးလွတ်လပ်မှုတခြားဘယ်မှမရเสียရမရှိပါဘူး။ဒါကြောင့်အခုလိုအနိုင်ရဖို့ကျွန်တော်တို့အတွက်အရေးကြီးပါတယ်
။ Los Angeles မြို့က Graphic Banjan Hollywood လမ်းမ Santa Monica စိတ်ကံတံတားမှာပြီးခဲ့တဲ့သတင်းပတ်ကုံက Trump ထောက်ခံသူတွေအောင်ပွဲခံခဲ့ကြပါတယ်။ဒီထဲမှာဟူးယေဆေးဝါးတုံးဆွဲပြီးတော့ကွယ်လွန်သွားကြသူတွေရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်
။ It's killing a lot of blacks.
လူမဲတွေအများကြီးတေဆုံးပြီးအဲ့ဒီထဲမှာကိုချစ်ခင်ထိန်းချောင်းလာတဲ့မိသားစုဝင်၃ဦးနဲ့ပါဝင်ပါတယ်။တရုတ်ကနေပို့ပြီးမက္ဆီကိုကနေအမေရိကန်ကိုလှည့်ဝင်လာတဲ့ဖက်တန်နဲကြောင့်အခုသူတို့အားလုံးမရှိတော့ပါဘူး။ဒါကြောင့်နေဆက်ကိုပိတ်ပြရပါမယ်။နေဆက်မလုံးကြုံရင်နိုင်ငံလည်းပျောက်သွားမှာပါ။
2020သမ္မတရွေးကောက်ပွဲမှာထရမ့်အနိုင်ရဖို့လေသူတို့ကမျှော်လင့်ခဲ့တာပါ။
But had to happen this way.
ဒီလိုပဲဖြစ်ရမှာပေါ့။သူကသမ္မတ၄နှစ်ပဲလုပ်ရသေးပါတယ်။ဖျားသခင်ကသူ့ကို10မိနစ်လောက်ခဏထိုင်ဖို့ခွင့်ပြုခဲ့ပေမဲ့သူကရက်မနေပါဘူး။သူလှုပ်ဆရာရှိတာတွေအများကြီးရှိနေပြီးတော့အားလုံးကသူ့ရဲ့ခြေလှမ်းတိုင်းကိုစောင့်ကြည့်နေတာပါ
။ Republican တွေရဲ့မူဝါဒအရဒရေသားဖျက်ချခွင့်တားဆီးတာ၊ Yes Sir ကားတွေအပေါ်စီမင်းစည်းကမ်းပို့တင်ကြမှာနဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေပြောင်းလဲတင်ကြပ်မှာတဘာဝဘေးအတွက်ရမုံငွေလျှော့ချမှာစတာတွေကို Federal ဥပဒေနဲ့ Trump လက်ထက်မှာပြောင်းလဲပစ်လာနိုင်တာကြောင့်ဒီပြဿနာတွေကိုကာကွယ်ဖို့အရေး California ပြည်နယ်လွှတ်တော်ကအစိုးရအသုံးစရိတ်တိုးမြှင့်ပေးဖို့အုပ်ချုပ်ရေးမှူး Gavin Newsom ကလွန်ခဲ့တဲ့သတင်းပတ်အတွင်းတောင်းဆိုပါတယ
် Governor Newsom ကအခု2ရက်နေမှာဟိုပါ Trump proof စတဲ့ဟိုခေါ်ထားတယ် သူဘလို့ရန်ပုံတွေရောဟို law suit ကိစ္စအောင်ဘလို့ prepare လုပ် Trump process ဆိုတာ Trump ရဲ့ဒီကာမဲ့ပြဿနာမျိုးတော့ပေါ့အဲ့ဒါတွေဘလို့သူဒီ California နေနဲ့ California value ကိုထိပြီးခံချမလဲဆိုတဲ့ဟာကိုသူဟိုသူဒီဇင်ဘာ2ရက်နေ့မှာ session ခေါ်ထားပါတယ်အဲ့ဒါမတိုင်ခင်တည်းကတော့ကျွန်တော်ကံကောင်းထောက်မှဆိုတဲ့ဟို President Trump ကိုလည်း campaign မှာပြောတော့ဒီ Education Department ဖျက်သိမ်းမယ်လို့အကြီးပြောထားတယ်ဆိုတော့ဒီအတွက်ကို budget တွေဖျက်ခံမယ်ဆိုတည်နေတော့ကျွန်တော်ဒီဟိုတို့မှာက proposition ထဲမှာ vote ထဲ vote လုပ်တဲ့ထဲမှာ proposition 2ဆိုပြီးတော့ဟောကျွန်တော်တို့ vote လုပ်လိုက်ပါတယ်အဲ့ဒါတော့ 10 billion education department education ဆိုတာ K-12 ကျောင်းနေတဲ့ college တွေအတွက်ကိုဟိုရန်ပုံတွေပေါ့ budget ပေးပါမယ်အဲ့တော့ကိုတော့ပေါင်းရောင်းပြီးတော့အစိုးရဖြည်းဖြည်းချင်းပြန်ဆက်ပါပေါ့အဲ့တော့ကိုကျွန်တော်တို့ tax ကတိုးတောက်ကိုတိုးကောက်တာကိုကျွန်တော်တို့သဘောတူတယ်ဆိုတဲ့ဟာပေါ့အဲ့ဒါ pass သွားတယ် pass သွားဆိုတော့ဒီပညာရေးပိုင်းကတော့ save ဖြစ်သွားတဲ့သဘောပေါ့ဟော 10 billion ဆိုမနေပါ
ပြည်ထောင်စုရမုံငွေချော့ချဖြတ်တော့မယ်ဆိုရင်ပြည်နယ်မှာနေထိုင်ကြတဲ့သူတွေအပေါ်မှာရောဘလို့ရိုက်ခတ်မှုရှိနိုင်ပါလဲ
Federally ရတဲ့ပတ်စံရတာ။အဲတော့ဟို Cloud State ကကာပါလို့ဟိုရမုံငွေဖြတ်တော့တယ်ဆိုရင်တော့ပြည်နယ်ကဒုက္ခရောက်ပါမှာ ဒါပေမဲ့တနင်္ဂနွေလုံးလဲဟိုကဒီ Trump House ကြီးက Federal ဒီ budget တစ်ခုလုံးမှာ2 trillion ဟိုကော်ပိုရိတ် DOG Department ထောက်ပြီးတော့ဖြတ်မယ်ဆိုတော့တော့တနင်္ဂနွေလုံးဒုက္ခရပေါ့ဒီကယ်လီဖိုးနီးယားကတော့အခြားလောက်တော့စိတ်ဆိုတော့ maybe တခြား state တွေဆိုင်တော့တနင်္ဂနွေတော့ကာပါဖြစ်မယ်လို့ထင်ပါတယ်
ဝေကောက်ကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာလူဝင်မှုအကြီးကျယ်ရေးနဲ့ပတ်သက်ပြီးတော့လဲဦးစားပေးဆောင်ရွက်လာတာပါအခုဒီချိန်မှာလည်းပဲအထောက်အထားမဲ့နေထိုင်ကြသူတွေအပေါ်ဘယ်လိုရိုက်ခတ်မှုတွေရှိနေမှာမလဲ
ပရမတ်တန်ကသူ executive order ကိုထုတ်တယ်ထုတ်တော့မွတ်စလင်ဘန်ပေါ့ကျွန်တော်ဒီမှာမွတ်စလင်လည်းအများကြီးပါမွတ်စလင်ဘန်ဆိုရိုးရိုးတဖြစ်ပြီးလော့ဆူဖြစ်သွားပါတယ်ပြီးတော့မြန်မာပြည်ကိုဘန်ပါတယ်အပရမတ်တန်ဖြစ်တာရှိတယ်လောက်တဲ့ဟာလေနောက်ကိုဗစ်ဖြစ်သွားတော့အဝင်တွေအကုန်လုံးပိတ်ချလိုက်ပါ။အဲ almost ပိတ်လိုက်တယ်ဆိုတော့လူတွေဝင်လို့မရတော့ဖြစ်သွားတော့ဟိုကတော့ flow ကတော့လူ flow ကတော့ရော့ပါ။အဲကယ်လီဖိုးနီးယားနဲ့ပတ်သက်လို့ကျွန်တော်နားလည်သလောက် President Trump ရဲ့ဒီအုပ်ချုပ်ရေးနဲ့ကယ်လီဖိုးနီးယားနဲ့ lawsuit အောင်တရားလက်ဆင့်ချုပ်ဖြစ်ပါတယ်။ဒါတော့အခုလည်းဒီဒါကို prepare လုပ်တာဆိုတော့ lawsuit ရတော့တန်းစီပြီးအပြန်လည် lawsuit ရတော့တာမှာ။အဲ့တော့ဟိုကျွန်တော်ကယ်လီဖိုးနီးယား state ကဟိုစမှုလေယာစတိတ်ဆိုတော့ကျွန်တော် immigrant တွေလို့ပါတယ်။ဟောဒီ central california မှာဒီအတီးခူတာတို့ဆေးဖြန်းတာတို့ဟိုဟိုမြောင်းထူတာတို့စောက်လို့ရေးလောက်တာတို့ construction အကျန်းသားဒါတွေကရေရိုးဒီမှာ california တွေကတော့မလုံးဘူး။နောက်တစ်ခုကဒီစမှုလေမှာနွားမွေးတွေကျွန်တော်တို့ဒီကကဘာမှာတင်တာနဲ့နွားအများဆုံးမွေးတဲ့နေရာပါ။နွားလည်းမွေးတယ်ဆိုတော့ဒီဟာတွေက immigrant တွေလောက်ကြာ immigrant ဆိုတာကျွန်တော်က undocumented တွေလောက်တယ်ဆိုတော့ကျွန်တော်ပေါ်ရားနေသူတို့ဝင်လာတဲ့အလုပ်တွေတိုင်းနဲ့အထရောရှာထားတဲ့ပတ်စံလိုပဲယူရအောင်ဘယ်လို trillion GDP က1.4 အဲ့တော့ကျမကြီးဒီပိုင်းအထောက်ပံ့ပေးတယ်။ဒါ ਉਹ ဒီ Trump ဟုတ်ချုပ်ကြီးကမကြိုက်မကြိုက်ဘူးဆိုတော့သူ budget cut ပါလေ။ကြိုက်ရင်လည်းကျွန်တော်စီးပွားရေးနဲ့ balance လုပ်ရုံပဲလေ
။လာမယ့်ရွေးကောက်ပွဲမှာ California ပြည်နယ်မှာနေထိုင်သူတွေ Republican တွေကိုပိုရွေးလာနိုင်တယ်လို့တချို့ကသုံးသပ်ပါတယ်။
Once he gets
သူပါတီတာတရားအားလုံးမှာအနိုင်ရမယ်ဆိုရင်တော်တော်များများအဆင်ပြေကြပါလိမ့်မယ
်တော်ရှိ President Assessor အတွေ့အကြုံအရာတော့အများအပြားက first stand လို့တက်လာရင်အကုန်လုံးနိုင်ပါပေါ့တက်လို့တော့အောက်လို့တော့ interview တော့သုံးမှုလို့ check in fail လောက်တော့အောက်တော့ဒါပေမဲ့ 2 year next stand လဲကြာတော့ American နဲ့ smart သူပြန်ပြီးတော့အမြဲတမ်းလို့second လို့ second term mid term မှာဟို house card ဒီ435အကုန်လုံးအော်ပြန်ပြီးရုပ်ကောက်ပဲပြန်လုပ်တဲ့အချိန်မှာသူက majority ပြန်ဖြစ်ပါတယ်အရင်ကဒီအတိုက်ခံပါတီးရအဲ့တော့ check in ပဲလည်းပြန်ဝင်တာပေါ့လေအဆင်းနေကတော့အခုကျွန်တော်တွေ့သလောက်ငိုဟိုအရင်ပြတ်သွားတာမဟုတ်ဘူး present trend နိုင်ွားတော့ပြတ်သွားတယ်တော်တော်လေး landslide လို့ပြောလို့ရပါတယ်ဒါပေမဲ့ house ဆင်းနေက landslide မဟုတ်ဘူးဟိုကက်ပုတ်ကတီးကလေးပေါ့53 47ဘက်က218ခုတွက်နေတော့မပြီးသေးဘူးဒီဘက်ကကျွန်တော်တင်တယ် 220 ကျော်ကျော်လေးပဲရပါလိမ့်မယ်ကြိုင်းတော့အဲ့တော့ဟိုခေါ်ဝါ10ကုန်လောက်ပဲပြတ်နေတာဆိုတော့တိတ်ပြီးတော့လွတ်လွတ်ကျွတ်ကျွတ်တော့လောက်လို့တော့မရဘူးအဲ့ဒါက now next term 2 year လည်းပြည်ရောစနစ်ကလည်း6နှစ်သက်တမ်းအသမားတွေကအဲ့မှာ maybe around like 30 people လောက်ထပ်ပြီးတော့ဟိုဆိုပါ election လောက်ရမှာလေ election ပြန်လောက်အောင်ဆိုတော့အဲ့မှာဒီမိုကရက်ကကျွန်တော်နားလည်သလောက် majority နှစ်ဖက်လုံးတော့ဖြစ်ပေါ်များပါတယ်
ကယ်လီဖိုးနီးယားမှာ2020သမ္မတရွေးကောက်ပွဲတုန်းကဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကိုမဲပေးသူ63ရာခိုင်နှုန်းကျော်ရှိခဲ့ပြီးထရမ့်ကိုတော့34ရာခိုင်နှုန်းကျော်ကသာမဲပေးခဲ့တာပါ။နိုဝင်ဘာ5ရက်ရွေးကောက်ပွဲတုန်းကတော့ကမ်လာဟဲရစ်58ရာခိုင်နှုန်းကျော်ရခဲ့ပြီးထရမ့်က39ရာခိုင်နှုန်းနီးပါးသာရခဲ့ပါတယ်။1988ခုနှစ်တုန်းကကယ်လီဖိုးနီးယားမှာနောက်ဆုံးအနိုင်ရခဲ့တဲ့ Republican သမ္မတလောင်းကတော့ George H.W. Bush ဖြစ်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အခုတော့သိပ္ပံနဲ့နီးပညာကဏ္ဍအလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့ AI ဆက်ရုပ်နဲ့လူသားတွေရဲ့ပြင်ဆိုင်မှုအကြောင်းကိုကြည့်ရအောင်ပါ။ KBA ကဂုံနုဆောင်နိုင်တန်အမြင့်ဆုံးဂိုကစားသမားစုချီးမြှင့်ခံရတဲ့ Google ရဲ့ AlphaGo AI ဆက်ရုပ်ဟာ2026ခုနှစ်တုန်းကလူနဲ့ဆက်ရုပ်သမိုင်းဝင် ဒီဂိုကစားနီးပြိုင်ပွဲမှာတောင်ကိုရီးယားကဂိုချန်ပီယံလီဆက်တို့ကိုအနိုင်ရရှိခဲ့တယ်လို့ AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကပြောပါတယ်ဒေါကင်မျိုးသက်မေးမြန်းတင်ပြထားပါတယ
်အမေကြီးရတဲ့ခုရှိပါတယ်ဆရာဒီဆက်ရုံနဲ့လူနဲ့ပြိုင်ပွဲပြိုင်နေဥစားလေ
ရှူမန်ဘက်ကိုအားရ
လူနဲ့ဆက်ဘသူတာတယ်လဲဆိုတာပြိုင်ရတာလေအဲ့အဲ့ပြိုင်ပွဲလေးအကြောင်းပြောပြဟုတ်ကဲ့
ပါဟုတ်ကဲ့ပါတော့ချင်းကအပြည့်ဆုံးတို့ကူတာမော်ဒယ်တွေကပြင်ပေးတဲ့လုပ်ခုမှာမြန်မာစံလုပ်ပေးနိုင်တဲ့ဘိုင်းမှာလူထက်တာလို့မိတော့ပါအဲဒါပေမဲ့ဘာလို့ဆိုတော့လျှက်စစ်ကိုတော့ညံ့တယ်လीเนาะဟိုတော့ data အများကြီးဆိုတော့တုံးနိုင်တယ်ဒါပေမဲ့လည်းစင်ငယ်စဉ်းစားပြီးဆုံးဖြတ်ရတဲ့လုပ်တွေမှာဆိုတော့လူမမီးတဲ့အိဆိုင်အများကြီးရှိတယ်ပေါ့လीအဲစစ်တွေ့ရင်ကစားလေးဆိုလို့ရှိရင်အစာပိုင်းမှာဆိုလို့ရှိရင်ပုံမှန်တော့တုံတောင်ကစားတဲ့လူလောက်ဆိုရင်တော့အဲကွန်ပျူတာကိန်းရနိုင်ပေမဲ့တကယ် professional စစ်တွေ့ရင်တော့ကစားသမားတွေဆိုမနိုင်ဘူးလေအဲ့တော့အားလုံးကိုကျွန်တော်တို့က IBN နေပြီးတော့သူပြိုင်ပွဲလုပ်တယ်ဘယ်2016လောက်ကပေါ့လေအဲအဲလုံးကဥမာတစ်ခုတော်ဘာလုံးနာမည်လည်းကြီးတယ်နော်အဲအဲ့ဒါကိုပြောပါစင်တော့ကျွန်တော်တို့အဲတရုတ်စစ်တွေ့ရင်လို့ခေါ်မလားအဲကိုကစားလေးရှိတယ်လေအဲအဲ့ကိုကစားလေးကိုကျွန်တော်တို့ပြိုင်ခိုင်းတဲ့ကိုရီးယားကအဲ18ချိန်တော့ကမ္ဘာချန်ပီယံရတဲ့နော်ဒီဆဲလို့နဲ့ပြိုင်တဲ့ဂိမ်းတောင်းတော့ပြောရမှာပေါ့နော်အဲ့ဒါလေကဘာကြောင့်အရေးကြီးလဲဆိုလို့ရှိရင်အဲကျွန်တော်တို့ကပြောလို့ပဲဒီ machine learning သမားတွေ AI သမားတွေကတောက်လျှောက်သွားတက်သေးပြဖို့ကြိုးစားလာတာပေါ့လေအဲဒီ AI model ကလူထက်သာနိုင်တယ်လူရှင်းနိုင်တယ်ဆိုတဲ့ဟာမျိုးသွားတက်သေးပြနေတာပေါ့အဲ့ဒါကြောင့်မလို့ကျွန်တော်ကပတ်စံနေအများကြီးသုံးပြီးတော့ဒီပြိုင်ပွဲကိုလုပ်ကြပါတယ် Google ရဲ့ Deep Mind Company ရဲ့ AlphaGo ဆိုတဲ့ဒီ project ပေါ့အဲ့ဒါကတကယ်သမားဝင် project ဖြစ်ခဲ့ပါတယ်ဆိုတော့တကယ်တော့ကိုကစားနည်းကိုပြောပါဆိုရင်တရုတ်ကတ်ချွင်ခဲ့တာပေါ့လေနှစ်ပေါင်း3000ကျော်တော့ခရီးကစားခဲ့တဲ့ကစားနည်းလို့ပြောရပါတယ်အဲသူအကွက်ကအမအလျားလိုက်6ခွက်အနံလိုက်6ခွက်အဲအဲ့လိုပေါ့13ခွက်လည်းရှိတယ်အဲတကယ် professional ကစားတာတော့16ခွက်ပေါ့အဲ့တော့အဲ့လိုဂိမ်းပေါ့လေအဲ့ဒါခမန်းကြီးကျွန်တော်က46ကန်းကျော်ကဘာမှကစားရလို့ပြောကြပါတယ်အဲ့တော့သူ့ကိုဘာကြောင့်ရွေးလဲဆိုရင်ကျွန်တော်ကသူကစစ်တူရင်လည်းခက်တယ်ဗျအဲ့တော့သူ့ရဲ့ရွှေ့နိုင်တဲ့အကွက်ပေါင်းကကျွန်တော်ကခမန်းကြီးပေါ့လေ10 to the power 170လို့ပြောကြတာပေါ့နော်ဂိမ်းနဲ့မှာလေသူအရင် challenge ဖြစ်တဲ့ဂိမ်းဆိုပြီးတော့တတ်မှတ်တာလေအဲ့ဒါမှအဲ့ဒါကိုပြန်ဝဲလို့တာပေါ့လေအဲ့တော့ AlphaGo ကိုအလွယ်ဆင်းပြလို့ရှိရင်သူ့မှာအပိုင်းနှစ်ပိုင်းပါပါတယ်အဲ့တော့ပထမတစ်ပိုင်းကကျတော့ Go player expert ကနေပြီးတော့လေးလာတည်ယူတဲ့ပိုင်းပေါ့နော် learn from expert ဆိုပြီးခေါ်ပါတယ်ဒုတိယတစ်ပိုင်းကကျတော့သူလေးလာထားတဲ့ Go ကစားနည်းကိုပဲပြန်သုံးပြီးတော့သူ့ဘာသာသူနှစ်ဖက်စလုံးကနေပြီးတော့နော်သူ့ဘာသာသူပဲပြန်ပြီးတော့အလက်ဖက်ကကစားလိုက်အဖြူဘက်ကကစားလိုက်သူ့ဘာသူ set playing လုပ်ပြီးတော့ learn လုပ်သွားတဲ့ပိုင်းပေါ့နော်အဲ့ဒီနှစ်ပိုင်းပါတယ်အဲ့တော့ကျွန်တော်တို့ဒီပညာလေးနဲ့ပြောမယ်ဆိုလို့ရှိရင်အရင်ဆုံးကျွန်တော်ခုနပြောလို့သူတို့မှာကကစားသမားတို့ပွဲတွေပေါ့ဟိုနာမည်ကြီးတဲ့ပွဲတွေတောက်လျှောက်သူကအဲ့ဒါအမှတ်ထားတာရှိတယ်။အဲ့ဒီတွေကိုသုံးလိုက်ပြီးတော့သူအရင်ဆုံးသူက policy network ကိုဆောက်တယ်။အဲ့ဒါကိုကျွန်တော်တို့supervised learning ဖြစ်တဲ့ညီမတို့ပေါ့အကြီးဆောက်လိုက်ပြီးတော့သွားတယ်။ဆိုတာက input ကဟုတ်ပြီ few ကတမ်းပြောင်းမှရွှေ့တာလေ။နော်အလက်ကလည်းတမ်းပြောင်းမှရွှေ့တာလေ။ခုလက်ရှိအခြေအနေကတော့ဆိုလို့ရှိရင်နောက်ထပ်ဘယ်အခွက်ကိုရွှေ့ရမလဲဆိုတဲ့စဉ်းစားတဲ့အပိုင်းပေါ့။အဲ့ဒါမျိုးကျွန်တော် policy network လို့ခေါ်တယ်။အဲ့ဒီအပိုင်းကိုကျွန်တော်ညီမတို့နဲ့ learn လုပ်ထားတယ်။ပြီးတော့မှဟုတ်ပြီရွှေ့မဲ့အကွက်ကိုငါတို့ရပြီရပြီဆိုတော့အဲ့ရွှေ့မဲ့အကွက်ကနိုင်နိုင်ကြီးဘယ်လောက်ရှိသလဲပေါ့နော်အဲ့ဒါကိုခံမှန်းလာကိုကြတော့ကျွန်တော်က reinforcement learning နဲ့သွားပါတယ်အဲ့တော့အဲ့ဒါကိုကြတော့ကျွန်တော် value network လို့ခေါ်တယ်အဲ့တော့တစ်ပိုင်းပါတယ်တစ်ပိုင်းက supervised learning တစ်ပိုင်းက RL ပေါ့ပြီးတော့မှဟုတ်ပြီအဲ့ဆိုနိုင်နိုင်ကြီးရှိတဲ့ဘက်ကိုသွားအလေးပေးပြီးသွားမယ်ခက်တာကကိုယ်ကစားရခုနကျွန်တော်ပြောလို့ပဲ10 to the power 170ရှိတယ်နော်ဖြစ်နိုင်တဲ့အကွက်တွေအများကြီးပဲဗျများတော့ကြီးတော့သူအဲ့ဟာကိုရှာတဲ့အချိန်လည်းကြာတယ်အဲ့ရှာတဲ့အပိုင်းကတော့ဒီ Monte Carlo Trisat ဆိုတဲ့အပိုင်းကိုသုံးပြီးတော့သွားရှာသွားတယ်ပေါ့ဒါတော့ဤပညာအပိုင်းပေါ့လေအဲ့တော့ပြန်ပြောရမယ်ဆိုရင်ဒီမှာ supervised learning ပါမယ်အဲ့ဒါ policy network ဆောက်ပြီးတော့ရွှေ့ရမယ့်ပုံကိုသူရွေးတာပေါ့လေပြီးလို့ရှိရင် RL method နဲ့ value network ဆိုပြီးတော့ဆောက်လိုက်တယ်အဲ့ဒါကြတော့နိုင်နိုင်ကြီးကိုခံမှန်းလာပြီးတော့မှတကယ်ပြန်ခွဲကြတော့ရှင်သူကရှာတဲ့နည်းလမ်းကိုကြတော့ကျွန်တော် Monte Carlo Trisat ဆိုပြီးတော့ MCTS ပေါ့လေအဲ့ဒီနည်းနဲ့ရှာတယ်ပေါ့နော်ဒါတော့ဤပညာအပိုင်းပေါ့လို့သွားပါတယ်
တကယ်ပြိုင်ပွဲမှာဘသူကနိုင်ပါလဲဆရာ
အဲတကယ်ပြိုင်ပွဲမှာဆက်ကနိုင်သွားပါလေကြာပြောရလို့ရှင်တော့ AlphaGo ကနိုင်သွားပါလေအဲ့ဒီပွဲပြိုင်ပွဲက2016မက်လာမှာကျင်းပခဲ့တာပါအဲကစားသမားကတော့ခုနကျွန်တော်ပြောလို့ကိုရီးယားချန်ပီယံ17ရင်ရတဲ့ Lisetto ဟာနော်လူပေါ့လေဆက်ဘက်ကကျတော့ကျွန်တော် Google Team Mind ရဲ့ program နာမည်ဖြစ်တဲ့ AlphaGo ပေါ့လေသူတို့နှစ်ယောက်ချင်းပြိုင်တာအားလုံးမှ5ပွဲကစားပါတယ်5ပွဲကစားမှာအဲပြောရရင်တော့ Lisetto ကတပွဲပဲနိုင်ပြီးတော့၄ပွဲဆုံးသွားတယ်ပေါ့လေအဲ့တော့အဲ့ကြောင့်မလို့အဲ့ဒီပြိုင်ပွဲကကျွန်တော်တို့ AI နဲ့လူနဲ့ပြိုင်တဲ့အခါမှာ AI ကနိုင်တယ်ဆိုပြီးတော့တိုင်းဝင်သွားတယ်ပေါ့လေအဲ့လိုမျိုးတိုင်းဝင်ပြိုင်ပွဲတစ်ခုဖြစ်သွားပါတယ်အဲ့ဒီနောက်ပိုင်းမှာလည်းအဲ့ဒီ AlphaGo ကိုအခြေခံပြီးတော့ဆက်ပြီးတော့လုပ်ကြပါတယ်အဲ့ အစင်းနေလောက်ကြပါတယ်အဲ့တော့ alpha 5ကနေပြီးတော့မှ alpha 0ပြီးတော့မှ mu 0ဆိုပြီးတော့ဆက်ပြီးတော့လောက်ကြပါတယ်အဲ့ဒါကိုကျွန်တော်လည်းနည်းနည်းလေးပြောပြခြင်းတယ်ဆိုတော့အခုချိန်မှာဆိုအဲ့ဒါအရေးကြီးတော့လေalpha 5လိုမျိုးလူတွေကစားတဲ့အခွက်တွေကိုအခြေခံပြီးတော့သွားလာမျိုးမဟုတ်ပဲလေသူ့ဟိုတော့ကျွန်တော် policy ကိုအချမ်းမဲ့တတ်မှတ်လိုက်ပြီးတော့ဟုတ်ပြီနေကြိုက်လို့ straight ကြိုက်လို့ကစားဆိုပြီးတော့ပေးလိုက်ပြီးတော့သွားတာပါနော်အဲ့ဒီဟာကတကယ်တော့အဲ့ဒါလည်းနောက်ထပ်ဟိုတမိုင်းတစ်ခုပဲပေါ့လေပြောရလို့ရှိရင်အဲ့တော့လူတွေကစားတဲ့အခွက်တွေကိုကျွန်တော်ကမေကန်မစင်းသားတော့ပဲနဲ့ဆက်ကသူ့ပါသူနော်ကစားပြီးတော့လေ့လာသွားတော့ပဲအဲ့ဒါတကယ်တော့ခုနကလူကိုနိုင်နေဆိုတော့ alpha ကိုလည်းပို့သားသွားတယ်ဆိုတော့သူကအဲ့ဒါကျွန်တော်အဲ့ဒီ model ကကျွန်တော်ဘာသွားတွေ့လဲဆိုတော့လူတွေမှာကြတော့ကျွန်တော်တို့ကနောက်ထပ်နော်ဆိုပါဆိုအခွက်50 100ကြုံမြင်တဲ့ဟာမျိုးရှိတယ်ဒါပေမဲ့ဆက်ကကြတော့သူကကျွန်တော်လူတွေမထင်ထားတဲ့ဟာမျိုးပေါ့နော်နောက်ထပ်သူကအခွက်200 300အများကြီးသူကမြင်သွားတာမျိုးတွေဖြစ်သွားနိုင်တယ်ပေါ့နော်ဆိုတော့သူကလူတွေမှာရှိတဲ့ limitation ကိုသူကကျော်သွားနိုင်တယ်အော်အဒီအကွက်ကတော့နော်ဟို professional နဲ့ဆိုတာလုံးဝမရွှေ့တဲ့အကွက်ပဲဒါပေမဲ့ဆက်ကရွှေ့တယ်ပေါ့နော်ဆက်ကရွှေ့တယ်ဗာသူကကျွန်တော်တို့မမြင်နိုင်တဲ့ကြိုမြင်နေတယ်ပေါ့လေအဲလူတွေရဲ့ limitation ကိုသူကကျော်သွားရဲဆိုတဲ့အပိုင်းပေါ့လေအဲ့တော့အဲ့ဟာကိုကျော်သွားတယ်အဲ့ဒါ alpha ကို0အဲ့ဒီပြင်ကိုနောက်ထပ် mu 0ကကျတော့သူကဟုတ်ပြီငါတို့က gain ကိုလည်းခုနပြောလို့ပေါ့နော်အဲ alpha ကိုတခုလည်းမဟုတ်တော့ပဲလေဒါကြိုက်တာလာပေါ့နော် chess လာမယ်နောက်ဂျပန်ရဲ့ chess ဆိုပြောတဲ့ shogi gain ရှိမယ်အဲ go ရှိမယ်နောက်ခုနပြောတဲ့ video gain တွေရှိမယ် atari video gain တွေအဲ့ဒါကိုလည်းကျွန်တော်တို့ကပြောရရင်တော့ general ပေါ့နော်ဒီကစားနည်းတစ်မျိုးတည်းအတွက်တင်ပေးတာမျိုးဟုတ်ပဲ ਨੇ ဘလို့ကစားနည်းမျိုးမဆိုmodel ကိုတင်ပေးလို့ရတယ်ဆိုတော့အထိသွားတာပေါ့နော်အဲ့တော့ခုနပြောလို့ alpha ကို0 mu 0ဆိုပဲလို့အဲ့လိုအဆင့်နဲ့ပြောင်းလဲလာတယ်ပေါ့လေအဲ့တော့နောက်ဆုံးမေး end to end ပေါ့လေ
နောက်ဆုံးကျတော့ site ကလူရဲ့တာတော့မှာဟိုလူရဲ့ပြန်ပြီးကြောက်နေရတဲ့သဘောပေါ့ဆက
်အဲ့လိုပေါ့လေအဲ့လိုခုလေအဲ့လိုမျိုး security buy ရတို့နော်ဆိုရင်ဒါဆိုပြီးတော့ပြောနေကြရတဲ့လူတွေရှိပါတယ်ဒါပေမဲ့ကျွန်တော် personal အမြင်ကိုပြောပါဆိုလို့ဆိုရင်တော့အဲ့ဒါလူတွေဘောမှာမူတည်ရလို့ပဲကျွန်တော်တော့ပြောချင်တယ်ပေါ့လေဒီ AI model တွေလူတွေကပဲဖန်တီးတာဖြစ်လို့အဲ့တော့ဖန်တီးတဲ့လူတွေနော်လူကဘယ်လိုရွယ်ချက်တဲ့ဖန်တီးထားရလဲဆိုတဲ့ပုံမူတည်ပြီးတော့ပြောင်းနိုင်တယ်ပေါ့လေအဲ့ဒီ model ကိုဘယ်လိုသုံးပါလဲဘယ်လိုသုံးချပါလဲဘယ်လို design လုပ်ထားရလဲဆိုတဲ့ပုံမူတည်ရပေါ့
ဒေါက်တာရဲကျော်သူရဲ့ပြောကြားခြင်းလည်းပဲဒီတရင်ဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်နဲ့ပဲကျင်းပ်ပါခင်ဗျာ။ VOE ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်ဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုတရင်ပေးဖို့လိုတဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email address က burmese@voanews.com ဖြစ်ပါတယ်။VOA ရဲ့ Facebook chat box ထဲမှာလည်းပြောချင်တာတွေကိုလာပြီးတော့ရေးထားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြသွားပါမယ်ခင်ဗျာ။ American သမ္မတ Joe Biden နဲ့တရုတ်သမ္မတ Xi Jinping တို့စနေနေ့တွေ့ဆုံပွဲမတိုင်မီ American ပြည်ထောင်စုအနေနဲ့တရုတ်တနိုင်ငံတဲမူဝါဒကိုလေးစားလိုက်နာဖို့တောင်းဆိုကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူလင်ကျန်ကတောက်ကြနဲ့သတင်းတောက်တွေကိုပြောကြလိုက်ပါတယ်။ထိုင်ဝမ်သမ္မတလိုင်ရဲ့ Pacific ဒေသခီးစဉ်တွင်အမေရိကန်မှခရီးတစ်ထောက်နှာခွင့်မပြုဖို့နဲ့တရုတ်အမေရိကန်ဆက်ဆံရေးကောင်းမွန်ခိုင်မာစေရေးအတွက်အခုလိုသတိပေးနေရတာဖြစ်ကြောင်းလည်းပြောပါတယ်။ Israel နဲ့အပြစ်ခတ်ရစဲရေးလေဗနွန်ရဲ့ဆုံးဖြတ်ချက်မှန်သမျှကိုအီရန်ကထောက်ခံကြောင်းအီရန်အကြီးအကဲအရာရှိတဦးကတောက်ကြနဲ့မှာပြောပါတယ်။ဒါဟာလေဗနွန်မှာရှိတဲ့အီရန်ရဲ့မဟာမိတ်Hezbollah အဖွဲ့နဲ့ Israel ကြားအပြစ်ရက်ဖို့ American နဲ့အခြားနိုင်ငံတွေကကြိုးစားနေချိန်မှာပဲပြည်ပကကိုအဆုံးသတ်လိုတဲ့သဘောထား Iran ကပြသလိုက်တာဖြစ်တယ်လို့လည်းပြောကြပါဗျ။ Germany ဝန်ကြီးချုပ် Olaf Scholz ဟာ Ukraine အရေးနဲ့ပတ်သက်ပြီး Russia သမ္မတ Putin နဲ့တောက်ကြနေကဆွေးနွေးပါတယ်။ Ukraine ကျူးကျော်စစ်စတင်ပြီးနှစ်နှစ်အတွင်းအနောက်အင်အားကြီးနိုင်ငံတွေရဲ့ခေါင်းဆောင်တဦးကသမ္မတပူတင်နဲ့ပထမဦးဆုံးစကားပြောတာလည်းဖြစ်ပါတယ်။ယူကရိန်းနဲ့ဆက်ဆက်ညှိနှိုင်းမှုတွေလမ်းဖွင့်ဖို့ပူတင်ကိုတောင်းဆိုခဲ့ကြောင်းရှော့ဖ်ရဲ့ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။သတင်းအကျဉ်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ Mac Computer ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ။ VOA မနက်ခင်းအစီအစဉ်လေးကိုကြည့်ရှုကြတဲ့ချစ်မိတ်ဆွေအားလုံးနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့ဖြစ်နိုင်ကြပါစေ။ VOA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။